Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American Tan ye 2018 khu ni February la 23 ye cha da bari ni nya bai season 2 go American pi dan su myo daw Washington DC ga ni dai yai thol lwe ni ba bi. Line do meter 25-32-50 ne line lat meter 190 ga ni na sin nai da lo Facebook sa myan na ga ni pi daw le thol lwe chain ne de bi ni na sin nai ma le shin.ကျမကွာညိုပါအခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအီရန်နိုင်ငံက IS အစွန်းရောက်တွေတင်ထားတဲ့မိုဇူးလီစိတ်ကိုအီရတ်တပ်တွေပြန်သိမ်းလိုက်ပြီလို့အစိုးရကပြောပါတယ်အမေရိကန်ထိပ်တန်းဝန်ကြီးနှစ်ဦးမက္ကဆီကိုသမ္မတအပါအဝင်အစိုးရဖုန်းတွေနဲ့ဒီကနေ့သွားတွေ့ဖို့ရှိပါတယ်မြောက်ကိုရီးယားဟာမလေးရှားကိုတိုက်ခါချနေတယ်ဆိုပြီးမလေးရှားအနာရပါတီရဲ့လူငယ်အဖွဲ့ကမြောက်ကိုရီးယားတန်ယုံကိုတန့်ကွက်တော်ပို့ပါတယ်ဒီသတင်းတွေပါဝင်အခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်အရေးဘက်လိုက်မှုမရှိအောင်အရှိအတိုင်းအမှန်ဆုံးဖော်ထုတ်သွားမယ်အကြောင်းရခိုင်ဒေသအရေးစုံစမ်းရေးကော်မရှင်ကပြောပါတယ်
လေဟာရမလို့အတင်းဆန်းဆန်းနဲ့ပတ်သက်ပြီးတော့မှကျမတို့ကတည်းကကျမတို့ကပြောလိုက်ရင်ဘယ်လိုမှမရှိပဲနဲ့ဒီမမေကကန်ဖရထားတဲ့အတင်းဆန်းဆန်းဖြစ်တယ်
ကော်မရှင်အဖွဲ့ဝင်တဦးရဲ့ပြောကြားချက်နဲ့အတူအမေရိကန်တပ်အမတ်နဲ့ကော်မရှင်တို့ရဲ့တွေ့ဆုံခဲ့ကြတဲ့အကြောင်းကိုသိကြရမှာပါခလီစစ်သားအုံပြုမှုတားမြစ်တဲ့ပဲရစ်ပဋိညင်နဲ့ဂရိကျင့်ဝတ်ဂရိသဘောတူညီချက်တွေကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာကန့်သတ်မှုမရှိဘဲကဏ္ဍဆောင်ပါဝင်ခွင့်အရက်ဖက်အဖွဲ့တွေကတောင်းဆိုနေကြပါတယ်အဲဒီနောက်ကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတို့ကြားကတင်မာနေတဲ့အခြေအနေကိုစကိုင်းတိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နဲ့စီပင်ဝင်ကြီးတို့ကလာရောက်ဆွေးနွေးညှိနှိုင်းပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ IRL လုံခြုံရေးတပ်ဖွဲ့တွေဟာ IS စစ်သွေးကြော်တွေအခိုင်အမာနေရာယူထားတဲ့မူဆိုးမျိုးရဲ့အဓိကလက်စီထဲကိုဝင်သွားကြပါပြီ။အလင်းအမြန်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေ၊ Federal ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေဟာဒီကနေ့စောပိုင်းကလေဆိပ်နဲ့အတူအနီးအနားကစစ်စခန်းတစ်ခုကိုပါထိုးစစ်ဆင်ခဲ့တာပါ။အလင်းအမြန်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေနဲ့ Federal ရဲတပ်ဖွဲ့ကတော့မူဆိုးလေဆိပ်ကိုလုံးဝထိန်းချုပ်လိုက်ပြီလို့ IRL နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာတဲ့အကြောင်း Writer သတင်းဌာနကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီးမိုဆိုးမြို့အနောက်ချမ်းမှာရှိတဲ့ IS စစ်သွေးကြွတွေကိုတိုက်ထုတ်ပစ်ဖို့ရည်ရွယ်တဲ့အဓိကစစ်စင်ရေးကြီးတစ်ခုရဲ့တစိတပိုင်းအဖြစ်မိုဆိုးမြို့တောင်ပစ်စုံမှာရှိတဲ့လေဆိပ်နဲ့စစ်အခြေစိုက်စခန်းကိုဒီကနေ့ဝင်တိုက်တာပါမိုဆိုးမြို့ကို IS အစွန်ရောက်တွေက2014ခုနှစ်ကတည်းကတင်ထားတာဖြစ်ပြီးမြို့အရှေ့ပိုင်းကိုတော့ပြီးခဲ့တဲ့လမှာ IRA တပ်ဖွဲ့တွေကပြန်သိမ်းယူခဲ့ပါတယ
်ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့မှာဒီကနေ့ပောက်ကွဲမှုတစ်ခုကြောင့်လူ၈ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်အယောက်20ထိခိုက်ဒဏ်ရာရခဲ့ပါတယ်လာဟောမြို့ကဈေးကြီးတဲ့ကုန်ပစ္စည်းတွေရောင်းချတဲ့ကုန်တိုက်တစ်ခုမှာဒီပောက်ကွဲမှုဖြစ်ခဲ့တာပါဒီပောက်ကွဲမှုဘာကြောင့်ဖြစ်ခဲ့လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်လှုပ်ရှားမှုချိန်မုံရင်နိုင်ငံလုံးဆိုင်ရာစစ်စင်ရေးပထမဆုံးအကြိမ်စတင်လိုက်ပြီးတည့်ရမှာပဲဒီပောက်ကွဲမှုဖြစ်တာပါတင်ကြင်ကဆလို့ပါကစ္စတန်မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေစိုးစိုးရွားရွားပိုများလာပြီးတော့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဒီလိုတိုက်ခိုက်မှုတွေကြောင့်သေဆုံးသူ130ထက်မနည်းရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့တွေနဲ့အားရစစ်သွေးကြွတွေကပြောဆိုထားပါတယ်
။ Syria ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာ Syria ဆိုရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ဒီကနေ့ဂျနီဗာမှာတွေ့ဆုံပါတယ်။၆နှစ်နီးပါးကြာနေပြီဖြစ်တဲ့ Syria ပြည်တွင်းစစ်အဆုံးသတ်ရေးနီးလန်းရှာနေတာနဲ့အမျှအခုလိုတွေ့ဆုံတာပါ။ဒါအပြင်ထူးတန်တမန်စတီဖန်ဒူမစ်တို့ဟာစီးရီးယားတိုက်ခိုက်တွင်လည်းဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒိုးတက်မှုတစ်ခုခုရလာဖို့မြင်မှားပေမဲ့ငင်းချမ်းရေးအစီအစဉ်တစ်ခုကိုရှေ့ဆက်လှုပ်ဆောင်ဖို့နိုင်ငံရေးအချိန်အဟုန်တစ်ခုရှိနေပြီလို့ပြောခဲ့ပြီးနောက်တည့်မှာပဲတွေ့ဆုံဆွေးနွေးတာတွေလုပ်တာပါ။စီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့အဖွဲ့တွေကြားလွန်ခဲ့တဲ့6လနီးပါးကဂျနီဗာမှာနောက်ဆုံးအကြိမ်တွေ့ခဲ့ပါတယ်။အပြည့်အဝသဘောတူချက်ကိုအချင်းချင်းချိုးဖောက်တာတွေကြောင့်အဲ့ဒီဆွေးနွေးပွဲတွေတက်သွားခဲ့တာပါ။မအောင်မြင်သေးတဲ့ဆက်ဆက်ညှိနှိုင်းမှုတွေအောင်မြင်ပြန်ဆနိုင်ဖို့ရလက်ရှိပြည်ရဲ့သဘောတူချက်ကိုတိုက်ခိုက်နေတဲ့အဖွဲ့တွေလိုက်နာဖို့အပေါ်အများအပြားမူတည်နေတယ်လို့အထူးသတင်းမှန်ဒူမစ္စတာကပြောထားပါတယ်။လက်ရှိအပြည့်ရဲ့သဘောတူချက်ရအောင်ကာဇစ်စတန်နိုင်ငံအစ်တာနာမြို့တော်မှာတူရကီနိုင်ငံနဲ့အတူဂျာဝန်ညှိနှိုင်းပေးခဲ့တဲ့ရုရှားနိုင်ငံဟာမခိုင်မာတဲ့အပြည့်ရဲ့သဘောတူချက်တည်မြဲဖို့သူ့ရဲ့ဩဇာအရှိန်အဝါကိုအသုံးပြုခဲ့တယ်လို့လည်းအထူးသတင်းမှန်ဒူမစ္စတာကပြောပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်လုံခြုံရေးဝန်ကြီး John Kelly တို့ဟာမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့မက္ကဆီကိုအစိုးရအဖွဲ့ဝင်တွေကိုဒီကနေ့မှတွေ့ဆုံဖို့ရှိပါတယ်။ မွေးစေဝါရောင်းဝယ်တဲ့ကိစ္စ၊ကုန်သွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုအဓိကဆွေးနွေးမယ်။အဆင့်မြင့်စည်းဝေးတွေတည်းပထမဆုံးဖြစ်မယ်လို့ခန့်မှန်းကြပါရစေ။မက္ကဆီကိုနဲ့ပတ်သက်တဲ့အမေရိကန်အစိုးရအဖွဲ့တည်းရဲ့မူဝါဒတွေပေါ်စိုးရိမ်ချက်တွေနဲ့မကြေမနက်ဖြစ်တာတွေကိုသမ္မတဒေါ်နယ်ထရမ့်ရဲ့အဓိကအစိုးရအဖွဲ့ဝင်နှစ်ဦးကရှော့ပါသက်တာအောင်လုပ်မယ်လို့မျှော်လင့်ကြပါရစေ။အစိုးရအဖွဲ့တက်တန်းဒီလောက်အစိုးကြီးမှာဝင်ကြီးတွေကိုသမ္မတကမက္ကဆီကိုကိုလွှတ်တာထူးခြားပါတယ်လို့အင်ဗီတော်ပြောခွင့်ရရှွန်စပိုက်ဆာကပြောပါရစေ။ဒါဟာနိုင်ငံအကြအတိတ်ပဲပြေးသွားတဲ့ဆက်ဆံရေးမှာအမှတ်တင်ကိတာဖြစ်ပြီးတော့နိုင်ငံခြားဆက်ဆံရေးဟာကောင်းမွန်တိုးတက်နေပါတယ်လို့ Spicer ကဆိုပါတယ်1840ပြည့်နှစ်နှောင်းပိုင်းကာလတွေကဖြစ်ခဲ့တဲ့ Mexico American စစ်ပွဲပြီးချိန်ကတည်းက3100ကီလိုမီတာရှည်တဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်ငင်းငင်းချင်းချင်းရှိခဲ့တဲ့ဆက်ဆံရေးဟာအခုချိန်မှာနှိမ်ဆုံးရောက်နေပါတယ်ဒေါ်လာ7ဘီလီယံထက်မနည်းကုန်ကြမယ်လို့ American လွှတ်တော်အမတ်တွေကခန့်မှန်းထားတဲ့နေဆက်တိုင်းအတွက်ကုန်ကြစရိတ်ကိုမက္ကဆီကိုကတနည်းနည်းနဲ့ပေးရမယ်လို့သမ္မတ Trump ကထပ်ခါတလဲတဲ့အခိုင်အမာပြောထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတိညဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံဟာတိတ်ကိုဆူရောတဲ့အတိုင်းအတာနဲ့တန်တမန်လှုပ်ထုံးလုပ်နည်းစဉ်နဲ့မလျော်ညီစွာပြောင်ကြကြမလေးရှားနိုင်ငံကိုတိုက်ခါချနေတယ်လို့ဆိုပြီးကန့်ကွက်လွှာတစ်ဆောင်ကိုမလေးရှားအနာရအမျိုးသားတပ်ဦးညွန်မောင်းပါတီရဲ့လူငယ်အဖွဲ့ဝင်တွေကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကိုဒီကနေ့ပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်အပျက်အမိခွဲအကိုကွယ်လွန်သူကွင်ခင်ဂျုံနမ်းမြေရုပ်အလောင်းကိုလွှဲပြောင်းပေးရေးကိစ္စအပေါ်ငြင်းပွားနေတာနဲ့အမျှနှစ်နိုင်ငံကြားဆက်ဆံရေးဟာမကြသေးခင်ကပဲတင်းမာလာနေတာပါ။ဘာရီဆန်နက်ရှင်နယ်လူငယ်အဖွဲ့ဒုတိယဥက္ကဋ္ဌခိုင်ရူအဇဝန်ဟာရွန်ကမြောက်ကိုရီးယားတာဝန်ရှိသူလက်ထက်ကန့်ကွက်လွှာပေးလိုက်ခြင်းတန်ယုံပြင်ပမှာသတင်းတော့အများပြားရှိနေပါတယ်။ဟာရွန်နဲ့သူ့အဖွဲ့ဝင်တွေရဲ့အဆိုအပြင်မြောက်ကိုရီးယားဟာမလေးရှားရဲ့အချုပ်ချာအာဏာနဲ့မိမိတို့နိုင်ငံရဲ့တရားရေးလှုပ်ထုံးလုပ်နည်းတွေကိုဆွတ်ဖက်ထားတာနဲ့အမျှနိုင်ငံအခြားဗီဇာကွင်းလုခွင့်ကိုပြန်ရုပ်သိမ်းပြီးမြောက်ကိုရီးယားကိုချက်ချင်းတုံ့ပြန်ရေးယူဖို့လဲဟာရွန်ကမလေးရှားအစိုးရကိုတောင်းဆိုပါတယ်။သူတို့နိုင်ငံသားတို့ဦးတည်ဆုံးသွားတဲ့အမှုကိုမလေးရှားကစုံစမ်းစစ်ဆေးနေတာမှာအာဏာချက်တွေ၊ကွဲလွဲချက်တွေအပြည့်ဖြစ်နေတယ်လို့မြောက်ကိုရီးယားကပြောပါတယ်။ကင်ဂျုံနမ်ကိုလှုပ်ကြံဖို့မြောက်ကိုရီးယားတရှိတွေကကြိုးကန်စီစဉ်ခဲ့တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေကထွက်ထားတာပါဒီတော့ဒီမှာပဲကင်ဂျုံနမ်လှုပ်ကြံခံရပုံပေါ်ပြီးတည်ဆုံသွားတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာမေဂါအိုကသူ့မိသားစုစီကိုရက်တပ်ဖွဲ့တာဝန်ရှိသူတွေလှုပ်ပြီးမျိုးရိုးဗီဇာ DNA နမူနာတွေတွားယူဖို့အစီအစဉ်မရှိဘူးလို့မလေးရှားရဲ့ချုပ်ကဒီကနေ့မှပဲပြောပါတယ
်တောင်တျောက်ပင်လယ်အတွင်းအငင်းပွားပြည်ရာကိစ္စတွေမဖြစ်ပွားအောင်လိုက်နာရမယ့်စည်းမျဉ်းတွေကိုသဘောတူလက်မှတ်ရေးထိုးကြဖို့အရှေ့တောင်အာရှစေနိုင်ငံအာဆီယံအဖွဲ့ကဒီနှစ်ထဲမှာပြန်ကြိုးစားကြမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားပြည်ရာကိစ္စတွေရှိခဲ့ပေမဲ့လည်းနိုင်ငံအများစုကတော့တရုတ်နဲ့ဆက်ဆံရေးကိုပြန်ပြီးတည်ဆောက်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံကဥဆောင်ပြီးအဖွဲ့အတွက်စည်းမျဉ်းမူကြမ်းကိုဒီနှစ်အတွင်းမှာရေးဆွဲသွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဌာနကပြောပါတယ်။ဒီမူကြမ်းကို2019မှာအတည်ပြုနိုင်ဖို့နဲ့တရုတ်နဲ့အာဆီယံတို့ကရည်မှန်းကြတယ်လို့နိုင်ငံကြားရေးဌာနလက်ထောက်ဝန်ကြီးကဖိလစ်ပိုင်သတင်းမီဒီယာကိုဇန်နဝါရီလတုန်းကပြောပြလိုက်ပါတယ်ရှင်
။လူဝင်မှုကြီးကြပ်ရေးဟာသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ကရစ်လူတော်ကကင်တွယ်ရမယ့်အရေးကြီးဆုံးပြဿနာတွေထဲမှာထိတ်ဆုံးကရှိနေတာကို CBS သတင်းဌာနကကြောက်ယူတဲ့လူထုသဘောထားစစ်တမ်းအသစ်တစ်ခုမှတွေ့ရပါတယ်။ဒီနှစ်အတွင်းသမ္မတနဲ့ကွန်ကရစ်လူတော်ကကင်တွယ်ဖြစ်ရှင်းရမယ့်ကိစ္စတွေထဲမှာလူဝင်မှုကြီးကြပ်ရေးဟာအရေးအကြီးဆုံးပဲလို့စစ်တမ်းမှပါဝင်တဲ့အမေရိကန်နိုင်ငံသား15ရာခိုင်နှုန်းကပြောပါတယ်။စီးပွားရေးနဲ့အလုပ်ကိုင်ရေးတွေကဒုတိယအရေးအကြီးဆုံးကိစ္စတွေဆိုတာကိုပါဝင်သူ73ရာခိုင်နှုန်းကဖြေထားပါတယ်။စစ်တမ်းမှာပါဝင်သူ17ရာခိုင်နှုန်းကတော့ကျန်းမာရေးဆောင်ရှားမှုကိစ္စဟာတတိယအရေးကြီးဆုံးကိစ္စလို့ဖြေကြပါတယ်။အမေရိကန်နိုင်ငံထဲကိုဝင်လာတဲ့နိုင်ငံသားတွေဟာနိုင်ငံရဲ့လုံခြုံရေးကိုချိန်ချောင်းမှုမဖြစ်စေရအစိုးရအနေနဲ့တရားအောင်လုပ်တင်တယ်လို့စစ်တမ်းမှာပါဝင်တဲ့အမေရိကန်နိုင်ငံသားအများစုကယူဆပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလုံလောက်တဲ့ကင်တွယ်ဆောင်ရွက်မှုမျိုးမရှိဘူးလို့စစ်တမ်းမှာပါတဲ့ Republican 4ယောက်မှ3ယောက်ကယူဆပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိထားပေမဲ့လည်းအမေရိကန်မှာတရားမဝင်နေထိုင်နေသူတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြု၍အစီအစဉ်ကိုတော့အမေရိကန်10ယောက်မှ6ယောက်ကထောက်ခံကြတော့မှာပဲစစ်တမ်းမှာပါဝင်သူ23ရာခိုင်နှုန်းကတော့တရားမဝင်နေထိုင်သူတွေအမေရိကန်နိုင်ငံကနေထွက်သွားစေခြင်းကြပါတယ်ရီပဘလစ်ကန်43ရာခိုင်နှုန်းကတရားမဝင်နေထိုင်သူတွေထွက်သွားစေခြင်းပြီးဒီမိုကရက်89ရာခိုင်နှုန်းကတော့တရားမဝင်နေထိုင်သူတွေကိုနိုင်ငံသားအဖြစ်ရှောက်ခွင့်ပြုတင်တယ်လို့ယူဆကြပါတယ်
လ Lain piang tha de chang tu chang da re ni ne tan sin khan ne chang tong pisi tha de khan re ko tong pyu da ma. Tru mu ya ba lain amat ta atai ma hope. Let shi shi ni de lain pai ni tha atai tong kwen pyu tha de yin nyun cha jet re ko American Federal so ya ga pyan yau tain lai ba de. Pi ge ne ma Tamara Brack Obama so ya ga thau pyan ge de nyun cha chet ka ni di kaisa ne patat pi tia yin san ya da re ti ti da phit khe de lo tia yi thana ne pinya yi thana ni kwa ni nangan ta wan ga chang re ko boun lu ni ga pe po de pu twe sa de ma phop pya tha ba de. Tamara Obama Asuya ye nyun cha jet dwe ma title nya ing lo ti ja de ubre bo che khan tha da ba pinya yi ma lein bai san ya khwe cha da ko pait pin ta myit tha de di ubre ma cha ma khwe cha tat mat de kaisa le a chong win ne lo nyun cha jet ma phop pya tha ba de.
American pi daw su ma mwe de panda wo won ma le baw baw ha ti yu nai ngan naw daw mai ko di ka ni yauk daw ba bi ti yu nai ngan ga ni American pi daw su ko nga tha de panda athi ma da song ga ni baw baw ko Washington myu daw ga myu daw trade san u yin ma mwe ka da ba baw baw ha tu ye paw win jin tin ma a ta cha daw bi so da ne တားဖောက်မွေးမြူရေးအစီအစဉ်တစ်ခုလည်းထည့်လိုက်မှာဖြစ်ပါတယ်။အမေရိကန်မှာမွေးတဲ့ပန်ဒါလေးတွေကိုအသက်၄နှစ်မပြည့်ခင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးဖို့တရုတ်နဲ့အမေရိကန်တို့ကြားသဘောတူထားတာပါ။အသက်၄နှစ်ဆိုတာပန်ဒါတွေတားဖောက်မွေးမြူဖို့အလားအလာရှိတဲ့အစောဆုံးအသက်အရွယ်ပါ။အသက်၃နှစ်ရဲ့ပေါင်ပေါင်ဟာ၁၆နှစ်ကြာလျင်စီးပြီးတဲ့နောက်စီချွန်းပြည်နယ်ချန်ဒူးမြို့လေးစိတ်ကိုမနေ့ကရောက်သွားတာပါ။ပေါင်ပေါင်ဟာတရုတ်နိုင်ငံပြင်ပမှာမွေးပြီးတရုတ်နိုင်ငံကိုပြန်ရောက်သွားတဲ့ဆက်တကောင်မြောက်ပန်ဒါပါ။သူဟာတရုတ်စကားနဲ့ပြောဆိုညွှန်ကြားတာကိုနားမလည်သေးတဲ့အတွက်အချိန်တခုအထိတော့အင်္ဂလိပ်စကားပြောပန်ဒါထိမ့်သိမ့်သူကဆက်ပြီးထိမ့်သိမ့်သွားမယ်လို့စင်ဝါသတင်းဌာနကပြောပါတယ်။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုပုတ်ကတ်စော်ကားမှုနဲ့အကျဉ်းချနေတဲ့မဂ္ဂဇင်းအယ်ဒီတာရဲ့ပြစ်ဒဏ်ကိုထိုင်းဗဟိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပေမဲ့ထောင်ဒဏ်ကိုတော့လျှော့ပေးလိုက်ပါတယ်။သူဟာလက်ရှိမှာထောင်ဒဏ်အများဆုံးကြာခံနေရသူပါ။အယ်ဒီတာဆွန်မြုပရူဆာကတ်စမဆုပေါ်2012ခုနှစ်ကချမှတ်ထားတဲ့ထောင်ဒဏ်17နှစ်ကိုတရားရုံးကဒီကနေ့9နှစ်လျှော့ပေးလိုက်တာပါ။ဆွန်မြော့ဟာထိုင်းတော်ဝင်မိသားစုကိုပုတ်ခတ်ရေးသားထားတယ်လို့ယူဆတဲ့စောင်းမန်းတစ်ခုကိုထုတ်ဝေခဲ့တဲ့မဂ္ဂဇင်းအယ်ဒီတာပါလက်ရှိမှာထောင်ထဲ6နှစ်နီးပါးကြာခံပြီးသွားပြီမို့2018ခုနှစ်မှာပြန်လွတ်ပါမယ်ခင်ဗျာ
ဂျာသာပရင်းနေညပိုင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိနေမဲ့ဤတန်စင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်ရချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်ရခိုင်ဒေသအရေးစုံစမ်းမှုအစီရင်ခံစာမှာဘက်လိုက်မှုမရှိအရှိကိုအရှိတိုင်းအမှန်ကန်ဆုံးဖော်ထုတ်သွားမယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကအမေရိကန်တမ်မတ်ကြီးနဲ့တွေ့တဲ့အချိန်မှာကြေညာခဲ့ပါတယ်။အမေရိကန်တမ်မတ်ကြီးကလည်းစုံစမ်းစစ်ဆေးရေးတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်ကိုးစားမှုရှိစေခြင်းနဲ့အကြောင်းကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်။ဒါပြင်ကော်မရှင်ရဲ့အစီရင်ခံစာနဲ့လုပ်ငန်းဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းအသေးစိတ်မေးမြန်းခဲ့တယ်လို့ကော်မရှင်ဘက်ကပြောပါတယ်။သတင်းပြည်ဆောင်ကို VOA သတင်းတောက်မေခါကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်တမ်မတ်ကြီးစကော့မာရှေကရခိုင်ပြည်နယ်မောင်နှံဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကိုတွေ့ဆုံခဲ့ချိန်မှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။မနေ့ကနေ့လယ်လောက်ကအမေရိကန်တမ်မတ်ကြီးနဲ့ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုသမရဦးမြင့်စွေတို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးကော်မရှင်ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဒီလိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကျိန်ငိုက်မန်က VOA ကိုအခုလိုပြောပြပါတယ
်။ဒီလိုရဆက်ဆံပါပဲ။လို့ခါရပါလို့အတင်းဆန်းဆန်းနဲ့ပတ်သက်ပြီးတော့မှကျမတို့ကတည်းကကျမတို့ကပြောလိုက်ရင်တလန့်လို့မရှိပဲနဲ့ဒီမမေကကန်အဖရထားတဲ့အတင်းဆန်းဆန်းဖြစ်တယ်ဆိုတာပေါ့
အမေရိကန်တမ်မတ်ကြီးစကော့မာရှေကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအရာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလူ့အခွင့်အရေးချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လေအလေးအနက်အစိုးရမကင်းဖြစ်မိကြောင်းနဲ့စုံစမ်းစစ်ဆေးရေးလှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်အားကိုးမှုရှိဖို့အရေးကြီးတယ်လို့ VOA ကိုပြောပါတယ
် ongoing investigation
စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေတာဟာသိအရေးကြီးပါတယ်လူ့ခွင့်ရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးယုံကြည်ကိုးစားလို့ရမယ့်နည်းလမ်းတွေနဲ့ကင်တွယ်ရပါလိမ့်မယ်ချိုးဖောက်မှုတွေရှိခဲ့ရင်လည်းမီးမောင်းထိုးပြပြီးတရားဥပဒေအရအရေးယူရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှလည်းလုံခြုံရေးတပ်ဖွဲ့တွေကလူ့ခွင့်ရေးချိုးဖောက်တဲ့အဖြစ်တချို့ရှိခဲ့ပါတယ်မြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတာမဟုတ်ပါဘူးဒီကိစ္စဟာအမြဲတမ်းလို့ကင်တွယ်ရတာခက်ခဲပါတယ်ဒီမိုကရေစီခီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါ တွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်။လွယ်တော့မလွယ်ပေမဲ့ရေးကြည့်ပါတယ်။မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာဖြစ်တယ်လို့ထပ်လောင်းပြောပေးရစေ။တရားဥပဒေစိုးမိုးရေးအပြင်အတိုင်းဝိုင်းနှစ်ခုကြားဆက်ဆံရေးစူးစမ်းပြီးယုံကြည်မှုတည်ဆောက်ကြဖို့နဲ့အရှိန်ရလာတာနဲ့အမျှအသေးအတန်လိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ်။
American တမတ်ကြီး Scott Marshall ကခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။တွေးဆမှုနဲ့ပတ်သက်လို့တော့အသေးစိတ်ကိုနှစ်ဖက်စလုံးကထုတ်ပြန်ထားခြင်းမရှိသေးပါဘူး။မကြခင်မှာရခိုင်ပြည်နယ်မုံတော့ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရရှိခဲ့တဲ့လေ့လာမှုအစီရင်ခံစာတစ်စောင်ကိုသမ္မတထံတင်သွင်းသွားဖို့ရှိနေပါတယ်။ဒါပြင်ရခိုင်ဒေတာဖွံ့ဖြိုးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပြည်ပခန့်တွေမရှိဖို့အတွက်ရေရှည်ရေတိုလုပ်ငန်းတွေအတွက်လည်းအကြံပြုဆွေးနွေးသွားဖို့ရှိတယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင
်။မေခစုံစမ်းတင်ပြခဲ့တာပါရှင်။လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍကိုအတိမတ်ပြုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကန့်သတ်မှုမရှိဘဲကန္တဆောင်ပါဝင်ခွင့်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။ငြိမ်းချမ်းရေးညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းဖိုရမ်ကျင်းပနိုင်ဖို့အတွက်တောင်ကြီးမြို့မှာဆွေးနွေးနေကြတဲ့အရက်ဖက်အဖွဲ့အစည်းများအကျိုးဖိုရမ်ကနေအခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်စုမောင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်လက်ရှိအဖြစ်တော့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်ဖွဲ့စည်းတွေအနေနဲ့အကန့်အသတ်နဲ့ပဲပါဝင်ခွင့်ရပြီးအထူးသဖြင့်တော့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာလုံးလုံးပါဝင်ဆွေးနွေးပတ်သက်ခွင့်မရပါဘူး။ဒါကြောင့်လဲအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဘက်ကနေအခုလိုကန့်သတ်မှုတွေလုပ်ထားတာကိုအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကကန့်ကွက်ခဲ့ကြတာပါ။တစ်ချိန်တည်းမှာလည်းပဲငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ခန်းနာဆောင်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုပါဝင်ပတ်သက်ခွင့်ပေးဖို့ဒီကနေ့တောင်ကြီးမှာကျင်းပပြီးစီးသွားတယ်အရက်ဖက်လူမှုအဖွဲ့အစည်းများအကျိုးဖိုရမ်ကနေတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေး21ရာစုပင်လုံးညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းဖိုရမ်နေကျင်းပပြီးတော့ဖက်ဒရယ်ပြည်ထောင်စုအတွက်ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေဖြစ်ပေါ်ရေးပံ့ပိုးကူညီသွားဖို့ပြင်ဆင်ထားကြတာပါဒီအတွက်လည်းတိုင်းနယ်ပြည်နယ်အသီးသီးကအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်900ကျော်တက်ရောက်ခဲ့တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့အကျိုးဖိုရမ်ကိုတောင်ကြီးမြို့မှာဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့အထိကျင်းပပြီးခဲ့တဲ့နောက်မှာတော့အရက်ဖက်အဖွဲ့အစည်းတွေရဲ့တူညီသဘောထားတွေထုတ်ပြန်နိုင်ခဲ့ပါတယ်။ဒီကနေ့ပြီးစီးသွားပြီဖြစ်တဲ့တောင်ကြီးမြို့ကအရက်ဖက်အဖွဲ့အစည်းအကျိုးဖိုရမ်ကနေဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့ပထမအကြိမ်အရက်ဖက်အဖွဲ့အစည်းများဖိုရမ်ဖြစ်မြောက်ရေးကော်မတီကကိုသွင်းလေးအောင်ကအခုလိုပြောပါတယ်
။ GPDJC ကအရက်ဖက်အဖွဲ့အစည်းများဖိုရမ်အတွက်ချမှတ်ထားတဲ့ဒီဟာကဒီချုပ်ကန့်မှုတွေများတယ်အားမလို့အားမရဖြစ်တာတွေရှိတယ်။ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတစ်ဖက်ကလည်းကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတာဝန်ဖြစ်တဲ့ဒီလူတွေအတန်ကိုဒီတကယ်ကိုအနာဂတ်ပြည်ပုံအခြေခံဥပဒေမူဝါဒတော့မှာပါသွားအောင်လုပ်ဖို့ဆိုတော့အဲ့ဒီရွေးချယ်ပြင်းပြအောင်ဘယ်လိုမျိုးလုပ်ဆောင်မလဲဆိုပြီးအဲ့လိုနီလန်းနေကျွန်တော်တို့ဟိုရှာကြံနိုင်တာပေါ့နော်အဲ့ဒါရှာကြံရနိုင်ခဲ့တယ်နောက်တစ်ခုကကျွန်တော်ကဒီ nation building လို့ခေါ်တဲ့အမျိုးသားအတွင်းလက္ခဏာတည်ဆောက်ရေးဆိုပြီးတော့ကျွန်တော်စီမှာရှိနေတဲ့ဒီကွဲပြားနေတဲ့အင်အားစုတွေခြားထဲမှာမြင့်မှုတည်ဆောက်ပြီးတော့ဒီ necessity ပင်လုံးရာစုဟို necessity ရာစုဟိုပင်လုံးနီလန်းနေမဟုတ်ခဲနဲ့ပေါ့နော်တခြားဖြစ်နေတဲ့နီလန်းနေရာနေပြီးတော့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကိုသွားမယ်ဆိုပြီးအဲ့ဒီဘောသားတွေအဓိကကြားတယ
်။အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခန့်ကဏ္ဍဟာအရေးကြီးကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဓာတ်ရိုက်ပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးတွေမှာပါပါဝင်ခွင့်အတိအမှတ်ပြုပေးဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကလိုလားကြောင်းလဲကိုသွင်းလေးအောင်ကပြောပါတယ်။
ကျွန်တော်တို့ကသူကအကြောင်းအရာအလုံးပေးပြီးတော့မစင်မိထားဘူးလေ။အလို့စင်မှာသူကနိုင်ငံရေးလုပ်ငန်းရေးဒီဝိုင်းလူကြီးညာနဲ့ပြန်စားတာ၅ခုရှိတယ်။အဲ့၅ခုမှာကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကလူမှုရေးရဲ့စီးပွားရေးရဲ့ဒီညာနဲ့ပြန်စားတာရဲ့ခေါင်းစဉ်ကြီးကိုဆွေးနွေးခွင့်ရရှိတယ်လို့ပြောတယ်။ဒါပေမဲ့တကယ်ကြတော့အဲ့ဒီအောက်ကမှလူမှုရေးဆိုရင်သူကတင်လေနေရာချထားရေးပေါ့။အမဒုက္ခတွေကိစ္စတော့ပါလို့ဒါမျိုးပဲဆွေးနွေးရတယ်။ဟိုကစီးပွားရေးဆိုရင်လည်းဖက်ဒရယ်ငွေကြေးသုံးဆမှုဒီတစ်ခုပဲဆွေးနွေးရတယ်။နောက်ညာနဲ့ပြန်စားတာဆိုလည်းအဲ့ဒီညာနဲ့ပြန်စားတာတွေကိုကျွန်တော်ဆွေးနွေးရတာမဟုတ်ဘဲနဲ့တော့ပေါင်းဝင်ကျင်တဲ့တော့ဘီအန်နဲ့ကာကွယ်ရေးအဲ့လိုမျိုးလေးပဲဆွေးနွေးရတာဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကမဖြစ်တင်ဘူးပေါ့နော်။ဘာလို့ကျွန်တော်တို့ကပြည်သူလူထုနဲ့ထိတွေ့ပြီးတော့လှုပ်လှုပ်နေတဲ့အခါကျတော့ပြည်သူလူထုကဒီထက်ပိုတဲ့ပြဿနာတွေသူတို့မှနေ့စဉ်ပေါ်မှာရင်ဆိုင်ခံစားနေရတာဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုဒီဒုက္ခရံတွေပေါ့သူတို့ကာကွယ်ပေးနိုင်တဲ့မူဝါဒတွေပါလေသူတို့မှရှိဖို့လိုတယ်။ဒါတွေရှိဖို့ဆိုရင်သူတို့ကဒီဆွေးနွေးမှုတွေမှာထဲထဲဝင်ပါဝင်ဖို့လိုတယ်ပေါ့နော်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်ကအကြောင်းအရာဆုံးဆွေးနွေးဖို့ဆိုပြီးကျွန်တော်ကတောင်းတာတောင်းဆိုထားတာပေါ့နော်။ အဲ့ဒါကကျွန်တော်အခုလောလောဆယ် GBDC ရဲ့ဒီပေါ်မှာရမနေဘူ
းအချိုဖိုရမ်ပြီးဆုံးသွားတဲ့နေ့ဖေဖော်ဝါရီလ23ရက်နေ့မှာပဲရန်ကုန်တိုင်းနဲ့မန္တလေးတိုင်းဒေသကြီးအပါအဝင်ရက်ဖက်အဖွဲ့အစည်းတွေဘက်ကသူတို့ရဲ့သဘောထားကြေညာချက်တွေကိုအသီးသီးထုတ်ပြန်ပါတယ်အရက်ဖက်အဖွဲ့အစည်းတွေအတွက်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့လမ်းညွှန်ချက်တွေဟာကန့်သတ်မှုများစွာရှိနေတဲ့အတွက်ကန့်ကွက်ကြောင်းနဲ့ဒီလုပ်ငန်းလမ်းညွှန်ချက်တွေကိုသူတို့အနေနဲ့အပြေအဝါမထောက်ခံဘူးဆိုတာထုတ်ပြန်ကြတာပါဒီသဘောထားတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးကိုယ်စားလှယ်တွေကတက်ရောက်သူတဦးဖြစ်တဲ့ကိုကျော်ရဲထက်ကအခုလိုပြောပါတယ်
ဒီ UPDJC ကဆက်မှတ်ပြီးထားတဲ့အခြေအဝါကိုဟိုသဘောမကျကြဘူးဒါကကျွန်တော်ရန်ကုန်တိုင်းဒေသကြီးကိုယ်စားလှယ်မှမဟုတ်ဘဲနဲ့ဒီနေ့ဒီ foreign မှာလည်းကျွန်တော်တို့မဲခွဲဆုံးဖြတ်ကြတဲ့အခါမှာလည်းဟိုအများစုကအလုံးကြီးကကြည်ဟာဘူးသင်္ဘောတဲ့သဘောတူကြရပါတော့အဲ့တော့ကျွန်တော်တို့ကလည်းဒီမြေချာရေးထောက်ကြစီတယ
်လူလူရဲ့ငိမ့်ညာရေးပေါ်လူလာချက်သဘောထားဆန္ဒတွေကိုထင်ဟပ်စေတဲ့ငိမ့်ညာရေးလုပ်ငန်းစဉ်တွေကိုအရက်ဖတ်ဖွဲ့စည်းတွေဘက်ကခန္ဓာဆောင်ပါဝင်ဆွေးနွေးဆောင်ရွက်ဖို့နဲ့မြေတိအစုအဖွဲ့ရဲ့လွှမ်းမိုးချုပ်ကိုင်မှုမျိုးကိုမှမလိုလားပဲလွတ်လပ်စွာရည်တည်သွားကြမှာဖြစ်ကြောင်းနဲ့ပြည်ထောင်စုငိမ့်ညာရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့အရက်ဖတ်ဖွဲ့စည်းတွေရဲ့သဘောဆန္ဒကိုအပြန်အလှန်လေးစားမှုတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့အရက်ဖတ်ဖွဲ့စည်းတွေကတိုက်တွန်းထားပါတယ်
မဆုမစုံစမ်းတင်ပြခဲ့တာပါရှင်အခုမြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုရပ်တန့်သွားတော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါကလေးစစ်သားအုံပြုမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်ရေးဆိုင်ရာ Paris Greek ဝန်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီအစိုးရရဲ့လှုပ်ဆောင်ချက်အပေါ်မှာလူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်ကြပြီးကလေးစစ်သားအုံပြုမှုတွေအပေါ်ထိထိရောက်ရောက်အရေးကြီးဆောင်ရွက်ဖို့အစိုးရမှပိုးပြီးတာဝန်ရှိလာတယ်လို့လည်းထောက်ပြကြပါတယ်ဒီကြောင့်ကိုတော့ VOA သတင်းတောက်ကိုမိုးစောစုံစမ်းပြီးမြန်ပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ Paris Principle လို့ခေါ်တဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်အတည်ပြုခဲ့တဲ့စနစ်ပြည်ညီလာခံကိုပြည်ထောင်နိုင်ငံ Paris မြို့မှာဒီလ22ရက်နေ့ကကျင်းပပြီးဒီညီလာခံကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်ဒီညီလာခံတက်ရောက်စဉ်မှာပြည်တော်စုဝန်ကြီးကကလေးစစ်သားပပျောက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကဆောင်ရွက်နေမှုတွေကိုရှင်းလင်းခဲ့တယ်လို့ကလေးတငယ်များကကွယ်စောက်ရှောက်ရေးဆိုင်ရာ Paris Gadi Kowo နဲ့ကျင်းဝတ်အပေါ်မြန်မာပြည်ကသဘောတူအတည်ပြုကြောင်းလည်းလက်မှတ်ရေးထိုးခဲ့ပါတယ်အခုလိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကကြိုဆိုကြောင်းပြောဆိုပြီးလက်တွေ့အကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်
ဒီစီဒရာမှန်ကိုပြသတဲ့ဒီနဲ့လက်မှတ်ရေးထိုးခြင်းကိုတော့ကျွန်တော်ကြိုဆိုပါရစေ။ဒီလောက်နဲ့မကဘဲအမှန်တကယ်အကောင့်ထဲပေါ်ပါလို့လည်းတိုက်တွန်းချင်ပါတယ်
။ Paris Principle ကကလေးတငယ်များကကွယ်စောင့်ရှောက်ရေးဆိုင်ရာ Paris Gadi Kowo နဲ့ကျင့်ဝတ်တွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိမှုအပိုင်းကိုဥအောင်မျိုးမင်းကအခုလိုရှင်းလင်းပြောဆိုပါရစေ
။အဓိကကတော့ကလေးစစ်သားအသုံးပြုမှုကိုတက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေအတွင်းမှာလည်းကလေးစစ်သားဒီပပျက်မှုအတွက်အစိုးရဘက်ကလိုအပ်တယ်လို့တင်ပြပြောဆိုမှုတွေလက်နက်ကင်တပ်ဖွဲ့အသီးသီးကကလေးစစ်သားတွေအားလုံးကိုတက်ကန်နေပြန်လဲကြောင်းရှိနိုင်လို့မိခင်နေရာရင်းပြန်လဲရရှိဖို့အတွက်အစီအစဉ်တွေကိုရေးဆွဲပေးတာလက်နက်ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းတာဝန်ယူပေးရပါမယ်။နောက်တစ်ခုကတော့ကလေးစစ်သားအသုံးပြုနေတဲ့သူတွေကိုထိရောက်စွာရေးယူတာတွေကလေးစစ်သားတွေပတ်သက်ပြီးတော့အသုံးပြုမှုကိုလူလူအမြင်တွေကြောင်းလာဖို့အတွက်အသိပညာပေးတဲ့ကိစ္စတွေမဖြစ်မနေလှုပ်ဆောင်ပေးဖို့တာဝန်ရှိရပါမယ
် Paris Principle ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ် CRC ရဲ့နောက်ဆက်တွဲစာချုပ်ကိုပနာမလက်မှတ်ရေးထိုးရုံသာမကသဘောတူတည်ပြုဖို့လိုအပ်လာကြောင်းလည်းထောက်ပြပါတယ
်ကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲမှာလက်နက်ကိုင်ပြိပခအတွင်းမှာရှိတဲ့ကလေးများကိုကာကွယ်ပေးရမှာဆိုနောက်ဆက်တွဲစာချုပ်တစ်ခုရှိပါတယ်အဲ့ဒီစာချုပ်ကိုမြန်မာနိုင်ငံကပနာမလက်မှတ်ဆိုင်လုပ်ထားပြီးသားဖြစ်ပါတယ်အမှန်တော့အတူတူပါပဲခင်ဗျနှိစက်မှုတွေအများကြီးရှိပါတယ်ဒါပေမဲ့ဟိုဟာကတော့နိုင်ငံကုလသမဂ္ဂအောက်မှာရှိပြီးနိုင်ငံတွေအားလုံးကနေလက်မှတ်ထိုးတဲ့နိုင်ငံတွေကမချစ်မီလေးစားရမယ်အဲ့တော့ဒီ Paris Principle ကတော့ဟိုဥပဒေအရချုပ်နှောင်မှုတွေမကဘဲနဲ့နောက်တစ်ခေတ်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပိုင်းတွေပုံမှုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေဒါပါဝင်တာထူးခြားချက်တစ်ခုဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံကပထမစာချုပ်ကုလသမဂ္ဂရဲ့ CRC စာချုပ်ကိုအတိအကျပြဌာန်းမှာမဟုတ်ဘဲနဲ့ပဏာမပဲလက်မှတ်ထိုးထားရုံနဲ့မလုံလောက်တော့ပါဘူး Paris Principle ကိုလက်မှတ်ရေးထိုးတဲ့အတွက်ကြောင့်မလို့ CRC ရဲ့နောက်ဆက်တဲ့စာချုပ်ကိုလည်းအမြန်ဆုံးအတိအကျလက်မှတ်ရေးထိုးဖို့ ratification လုပ်ဖို့လိုအပ်နေပါတယ
် Paris Principle ကကလေးတငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာ Paris Gadi Kowo နဲ့ကျင်းဝတ်ဟာ ်လက်နက်ကင်ပြပကအတွင်းရှိကလေးတငယ်များကာကွယ်ရေးနဲ့ကလေးစစ်သားအုံပြမှုကိုကာကွယ်တားဆီးပြီးပြန်လည်နေရာချထားရေးပြန်လည်ပြည့်စုံပြိုးထောင်ရေးကိုအဓိကဆောင်ရွက်ဖို့ရည်ဆွဲထားတာဖြစ်ပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားပပျောက်ရေးဆိုင်ရာစာချုပ်ကို2012ခုနှစ်မှာလက်မှတ်ရေးထိုးပြီးတဲ့နောက်တမရော်အတွင်းမှာကလေးစစ်သား800ကျော်ကိုပြန်လည်လွှတ်ပေးခဲ့သလိုကလေးစစ်သားစုဆောင်းသူအရာရှိ80ကျော်နဲ့စစ်သည်400ကျော်ကိုလည်းရေးယူတာတွင်ရှိခဲ့ပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်အခုလိုကလေးတငယ်တွေလက်နက်ကင်ဖွဲ့စည်းနဲ့ပတ်သက်ပါဝင်မှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ Paris ဂရီကဝင်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာအစိုးရကလက်မှတ်ရေးထိုးလိုက်တဲ့အပေါ် UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကလည်းကြိုဆိုကြောင်းသဘောထားထုတ်ပြန်ကြေညာခဲ့ပါတယ်ဒါဟာကလေးစစ်သားအုံပြုမှုတားဆီးရေးအတွက်ပိုးပြီးတည်ကြတဲ့ဆောင်ရွက်ချက်တစ်ရပ်ဖြစ်တယ်လို့လည်းမြန်မာအစိုးရကိုချီးကျူးခဲ့ပါတယ်ဒါ့အပြင်ဒီစစ်မှားတွေမရက်ဖဲကလေးစစ်သားစုဆောင်အုံပြုမှုတွေကိုထိထိရောက်ရောက်အေးအေးယူကင်တွယ်နိုင်ဖို့မြန်မာနိုင်ငံကလေးတငယ်များဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့နဲ့ကုလသမဂ္ဂကလေးတငယ်အခွင့်အရေးသဘောတူညီချက်ဆိုင်ရာနောက်ဆက်တွဲစာချုပ်စာရန်တွေကိုပါလက်မှတ်ထိုးဖို့တိုက်တွန်းထားပါတယ်ရှင်အခုတခါတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတွေကြားကတင်မာနေတဲ့အခြေအနေဘက်ကိုလှည့်ပေးပါမယ်ရှင်။ဒေသခံတွေကန့်ကွက်မှုကြုံနေစေစကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းလက်ကွက်မှာတုံးတဲ့ကားတွေကိုဒေသခံတွေတားဆီးခဲ့တာနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နဲ့စီပင်ဝန်ကြီးတို့ကလာရောက်ဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ25ရက်နေ့မှာစကိုင်းတိုင်းဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေကစီမံကိန်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပေးမယ်လို့ကြေညာပေးခဲ့ကြတဲ့အတွက်ကားတချို့ကိုဒေသခံတွေပြန်လွှတ်ပေးခဲ့တယ်ဆိုပေမဲ့တချို့ကတော့တားဆီးထားဆဲဖြစ်ပါတယ်။တစ်ဖက်မှာလည်းအခုလိုကန့်ကွက်တားဆီးနေရတဲ့ဒေသခံတွေကိုအာဏာပိုင်တွေကနှိမ်နှင်းမဲ့အရေးအခြေတွေတွေ့နေရပြီးလုံခြုံရေးနဲ့အချုပ်ကားတွေဟာပြိပခတ်ဖြစ်နေတဲ့နေရာနာကိုရောက်လာနေကြပြီဖြစ်ပါတယ်။အာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းမဲ့အခြေအနေရှိမရှိကိုတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပါတော့ဆိုရင်ရတော့ကျွန်တော်တို့ဟိုလာဒီနေ့လဲကျွန်တော်ရှင်နေဆောင်ရွက်တယ်နော်ကျွန်တော် DC ပေါ့ပေါ့နော်ခဲဥချွေမျိုးမျိုးနဲ့ဆိုကျွန်တော်တို့လွတ်တော်ရပေါ့နော်ကျွန်တော်ညီနိုင်နေတဲ့အခါမှာသူတို့၅ကြီးလွတ်မယ်ဆိုတော့ညနေနေ့ကျွန်တော်တို့ခု၃နာရီခွဲလောက်ကပေါ့နော်၃နာရီ၄နာရီတဝန်းကျင်လောက်မှာ၅ကြီးပြန်လွတ်လိုက်တယ်ဗျာ
သူတို့ကားတွေတားထားတာတော့ပြီလား
အဲကားတွေတားထားတာ၅ကြီးပြန်လွတ်ပြီးတော့အဲဝမ်ပေါင်းကြီးကားနှစ်ခုတော့စနေနေ့မှာဆွေးနွေးဝဲပြီးမှနော်ဟိုဒါလေးကိုဆွေးနွေးပွဲကိုသူတို့အရင်ဘက်ကလည်းအရင်ကလည်းအဲ့လိုကြီးကားစားပြီးတော့ဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့ဟောလာမလုပ်ဖြစ်တာနဲ့သူတို့တော့ဆွေးနွေးပွဲပြီးမှပဲသူတို့လွတ်ပြီးမယ်ပေါ့သူအဲ့လိုလေးပြောထားတယ်ဒါလားနော
်ဒီနေ့မှာဒီရဲသားတွေရောပေါ့နော်အနာပိုင်တွေရောအဲ့နန်းတဝိုက်မှာစောင့်ပြီးတော့ဒီကြည့်နေတာလည်းရှိတဲ့အခါကျတော့ဒါဟိုအကျန်းဖက်မဲ့အနေထားမျိုးရောရှိလားရှင
်ဟောခုအနေနဲ့တော့ကျွန်တော်တို့ဒီလိုပေါ့ဗျာပိတ်ဆို့မှုတစ်ခုဖြစ်တယ်ဆိုလို့ရှိရင်တော့တော့အဆူဆူဝါးဝါးဖြစ်လာလို့ရှင်နေဘယ်တိုင်းကြီးနေနေပေါ့နော်ဒီဘုံဒီတိုင်းကြီးဒီလေဟိုနှိမ်နှင်းဆိုတာတော့ရှိတာပေါ့နော်အဲ့ရှိတဲ့နေရာမှာကျွန်တော်တို့ဗာလဲဆိုတော့ရေတပ်ဖွဲ့ကအဓိကအစားပြီးနှိမ်နှင်းကြရတာပေါ့နော်နှိမ်နှင်းကြတော့ရေတပ်ဖွဲ့လုပ်ငန်းအနေနဲ့တော့အခုထိတော့ကျွန်တော်တို့ဒီလိုနှိမ်နှင်းမှုအစီအစဉ်မရှိပါဘူးနော်မရှိဘူးအစိုးရဘက်ကလည်းကျွန်တော်မေးတယ်မရှိပါဘူးနော်အဲ့ဒီထဲမှာတော့သူတို့ဟိုလာလေ့ကျင့်မှုတွေနဲ့ဗာလဲတော့သူတို့ရှိတာပေါ့ဒီလိုအထူးကြိုက်နေအောင်ဘယ်လိုလုပ်မလဲဘယ်လိုစမလဲအဲ့ဒါလည်းရှိတာပါနှိမ်နှင်းမှုအစီအစဉ်မရှိပါဘူးဟုတ်
ဆိုတော့ဒါဆိုရင်ပေါ့နော်ဒီဆွေးနွေးပွဲညှိနှိုင်းပွဲက25ရက်နေ့မှာလုပ်မယ်လို့ပြောနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်ကနေပြီးတော့အဲ့လိုယုံကြည်မှုနဲ့တာမျိုးတွေရောမဖြစ်သွားနိုင်ပါဘူ
း။ဆိုနေနေပုံမှန်မရှိပါဘူးမရှိသေးဘူးဆိုတာဒီကျွန်တော်တို့တိုင်းပြည်မှာဒီနေ့ဆွေးနွေးပွဲညှိနှိုင်းဆောင်ရွက်ခြင်းနဲ့နော်တချို့နိုင်ငံတွေဆိုရင်တကယ်လက်နက်ကင်တွေတော့ဟုတ်လားလက်နက်ချပြီးညှိနှိုင်းဆောင်ရွက်ခြင်းပေါ့ဒီလေးချက်တွေကျွန်တော်တို့ရှိရမှာပေါ့။ဒီကညှိနှိုင်းဆောင်ရွက်မှုနဲ့ပဲအဓိကသွားနေတော့ညှိနှိုင်းမှုကဒဇဇန်အောင်မြင်ပါတယ်နော်အခုကလည်းဒီတိုင်းလာမှာသူတို့ဒါလည်းဆိုင်ဝင်ရုံနဲ့ပြောတဲ့အဆင့်ဒီကိုဝင်ရုပ်ကလည်းဒရုန်းနဲ့တိုက်ရိုက်ပြောတဲ့အဆင့်ဆိုတော့ဒါတွေကမဖြစ်နိုင်ပါဘူးနော်ရှိတော့ပေါ့အခုဒီလည်းကျွန်တော်တို့ဖို့အစီအစဉ်ကိုအစိုးရနဲ့ညွှန်ကြားထားတာမရှိပါဘူးနော
်ဆိုတော့ဒီပြဿနာအခုမှဖြစ်တာမဟုတ်ဘောနော်ဒီငွေနိုင်ငံ56နှစ်ကနေဖြစ်လာပြီပေါ့နော်ဒီအစိုးရတက်လာတဲ့အချိန်မှလည်းသူတို့ဘက်ကနေတောင်းဆိုတာတွေရှိတဲ့အခါကျတော့အခုလိုမျိုးအခြေအနေပြဿနာပေါ်လာတော့မှဒီဒေတာဆိုင်ရာအနာပိုင်းနေပေါ့နော်အခုဒီတက်ဆိုင်ရာဒီအစိုးရပိုင်းတွေကဒါကိုသတိပြုကြတဲ့သဘောမျိုးလားဒါကိုဖြည့်ရှင်းဖို့အတွက်ဘယ်လိုများစူးစမ်းထားလဲရှင
်ဟုတ်ကျွန်တော်တို့ GIM မှာတော့ဒီထက်မကြတာဒီပေါ့ SME ကိစ္စတွေရောကျွန်တော်ခဏခဏတော့တွေးဆုံဖြစ်ပါလေနော်တွေးဆုံဖြစ်တော့အခုဒီအစိုးရအနေနဲ့လည်းကျွန်တော်တို့ဖွဲ့စည်းပုံရပြည်တော်စုအဆင့်ရနေပြီးတော့ဒါချထားတဲ့ဟာဖြစ်တယ်ဆိုတော့ပြည်တော်စုအပိုင်းနဲ့တိုင်းဒေသကြီးအပိုင်းနဲ့ကျွန်တော်တို့ဒီခုမှစဝင်လာတဲ့အခါမှာဘယ်အပိုင်းကတိုင်းဒေသကြီးအပိုင်းနဲ့ပြည်တော်စုကိုအကြောင်းကြားပါချတဲ့အတိုင်းဓာရီနဲ့ဆိုတော့ဒါတွေကနည်းနည်းအောင်နေမှုတွေတော့ရှိသေးတာပေါ့နော်ဟုတ်
ဟုတ်ကဲ့ရှင်ဟုတ်
စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်အတွင်းကကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတွေကြားလက်တလောတင်မာနေတဲ့အခြေအနေကိုစကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကိုမအေးအေးမှာကဆက်သွယ်မေးမြန်းတာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ Isha 77ကထုတ်လွှင့်ပေးနေတဲ့သတင်းစောင်းပါတွေ၊ဆက်သွယ်မေးမြန်းခန်းတွေ၊သတင်းပတ်စင်ကဏ္ဍတွေကိုကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီကနေ့ဖြစ်စဉ်ကယုံကြည်မှုအပြစ်ပြသွားတာဒီတိုက်ပွဲတောင်ဖြစ်သွားတယ်။တိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါညင်းချမ်းရေးဆက်တူးစရာအကြောင်းမရှိတဲ့အနေအထားမျိုးကို
ကချင်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ညင်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းညင်းချမ်းရေးအကျိုးဆောင်အဖွဲ့ဝင်တဦးရဲ့ပြောကြားချက်နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။အခုတစ်ပတ်ကျန်းမာရေးအစီအစဉ်မှာတော့ကလေးတွေမှဖြစ်လေရှိတဲ့ဝမ်ကိုက်ယောဂပို့အကြောင်းကိုတင်ကြရမှာပါ။ဝမ်ကိုက်ယောဂပို့ဟာဘယ်ကနေကူးစက်တယ်လဲဘယ်လိုနေရာတွေမှာဝမ်ကိုက်ပို့ခိုအောင်ကူးစက်တတ်တယ်လဲဆိုတာနဲ့အတူဝမ်ကိုက်ပို့ကူးစက်ခံရတဲ့ယောဂလက္ခဏာတွေကဘာတွေလဲဆိုတာနဲ့ကုတာနီတခါဝမ်ကိုက်ပို့ရဲ့စိုးကျိုးတက်ရောက်မှုတွေအကြောင်းကိုစေတက္ကသိုလ်1ခလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปามอคดอกเตอร์ซอเวนครับเรารู้မြန်မာနိုင်ငံမှာဒီဝမ်ကိုက်တာပေါ့เนาะကလေးငယ်တွေမှာဖြစ်တာ ਨੇ ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားများလားဆရာ
ဒီဝမ်ပြင်ဝင်ဆိုးယောဂတွေကတော့နည်းနည်းများလို့အမြဲရှိနေပေါ့เนาะဒီကြားထဲမှာလည်းတချို့ကတော့ဒီဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်တချို့ကလည်းဘက်တီးရီးယားပိုးကြောင့်ဖြစ်တယ်တချို့ကလည်းကပ်ပါပိုးကြောင့်ဖြစ်တယ်ပေါ့အဲ့ဒီမှာတော့ဒီဝမ်ကိုက်တာလည်းကြိုကြားကြိုကြားတော့ပါနေတာပေါ့ပဲ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပိုးမျိုးစုံကြောင့်ပေါ့နော်ဖြစ်ရတာကအဓိကဘလို့ကုဆက်ရတာလဲဆရာ
။ဒါကပြန်တော့ဒီဝင်းပြဲဝင်းလျှောယောဂတွေခေါ်တော့ဒီ figure or the root ခေါ်တော့နော်ဆိုလိုတာဝင်းသွားတဲ့လူရဲ့မစင်ထဲမှာဒီပိုးပါမယ်ဒါတနည်းအားဖြင့်လက်ကပဲဖြစ်ဖြစ်ခြင်ကောင်းကပဲဖြစ်ဖြစ်ရေရပဲဖြစ်ဖြစ်ကျန်တဲ့လူရဲ့စားတောက်တွေဝင်သွားရင်ဒါကကူတော့နော်တနည်းအားဖြင့်တော့အစာရောရေရောလက်တော့နေကူတော့ဟု
တ်ကဲ့ဆရာအဲ့တော့အခုလိုဒီကူးဆက်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာရေဒီကာကွယ်နိုင်တဲ့အနေထားကတော့ကောင်းကောင်းရှိမှာပါဆရာနော
်ဟုတ်ကဲ့ဒီဝင်းပြန်ဝင်းဆိုယောဂတွေပေါ့နိဝင်းနဲ့ပတ်သက်တဲ့ယောဂတွေကတော့သုံးဆန်တိုင်းပါပဲတန်လေးတန်ပေါ့နော်ဆိုလိုတာရေတက်မယ်ပေါ့နော်ရေတက်မယ်သုံးမဲ့ကြိုချက်တာလည်းရေသုံးမယ်လက်တက်မယ်ပေါ့နော်အစားအသောက်ပြင်ဆင်ချက်ပြုတ်တဲ့လူနောက်ပြီးတော့ကျွေးမွေးတဲ့ကလေးတွေနဲ့ကျွေးမွေးတဲ့ကာမကျင်းမှုရလူရဲ့လက်ကလေးရဲ့လက်ဒါရဆက်ကနေတိကျစင်စင်စီကြောက်ရမယ်ပေါ့နော်ပြီးတော့ကြလို့ရှိရင်အစာတက်ပေါ့စားတဲ့အစာတော့ကလည်းပူပူနဲ့နဲ့ချက်ပြီးပြုတ်ပြီးဆိုပေါ့ကောင်းတယ်ပေါ့ဥမာအတုပ်တွေပါရင်တော့လေဒါမျိုးတွေပေါ့မချက်မပြုတ်ပဲစဉ်းစားတော့တုပ်တွေကြတော့တန်ခြင်းမှုမရှိရင်ယောဂပုံဝင်သွားနိုင်တယ်နောက်တစ်ခုကပါလဲဆိုအင်နာတက်ပေါ့နော်တန်ခြင်းနဲ့ရင်လုံးအင်နာလူတိုင်းမှာရှိရင်ဒါကတိတ်ပြောမကူးဆက်နိုင်ဘူးအဲ့တော့ဒီလိုဆလာအင်နာတော့အင်နာတော့မှညင်မလုံဘူးဆိုရင်တော့အနည်းပြေးနိုင်မှာ
ပဲ။ဟုတ်ကဲ့ဆရာ။အဲ့တော့ကံမကောင်းလို့ဖြစ်လာခဲ့တယ်ဆိုပါတော့ဆရာရယ်။ဆရာကုနာပြောတဲ့ဒီပိုးအမျိုးမျိုးကြောင့်ဖြစ်ရတာဆိုတဲ့အတွက်ဒီပိုးတစ်မျိုးမျိုးကြောင့်ပေါ့နော်ဒီဒ
ဖြစ်လာတဲ့လက္ခဏာတွေမှာတခြားပိုးနဲ့မတူအောင်ပေါ့ဆရာနော်ဒီခွဲနိုင်တဲ့လက္ခဏာတွေနေတာရှိလားဆရာအဲ့လိုခွဲဖို့အရေးကြီးလားဒါမှမဟုတ်ရေဘူးရ
ဝင်းသွားတယ်ပေါ့နော်ဆိုလိုတာကလေးတယောက်ကတနည်းကိုသုံးချိန်တဲ့ပိုးသွားတယ်သုံးမို့အရေးသွားတယ်ဆိုရင်တော့ဝင်းသွားတယ်လို့သတ်မှတ်တယ်ပေါ့နော်ဒီကလေးတယောက်ဝင်းသွားပြီဆိုရင်ဗျာဝင်းထဲမှာသွေးပါရင်ဒါကျွန်တော်တော့ဝင်းကြိုက်တယ်လို့သတ်မှတ်ပါတယ်ဝင်းကြိုက်တာရဲ့ဒီပြင်းလက္ခဏာတွေကတော့ဘာလဲဆိုသွားကနီးကြရင်ကြိုက်ရရပြီးနာတယ်နောက်ပြီးရင်ဆိုးဝါးလည်းနာတယ်ဝင်းကြံတယ်လို့ခံစားရတယ်ပေါ့နော်အဲများတော့ဖြင့်အရေးတွေသလဟောသွားလိမ့်မရှိနည်းနည်းနဲ့ခဏခဏသွားတတ်တာအဲဒီဝင်းကြိုက်တာတဲ့မှာမှ2မျိုးရှိပါတယ်နော် bacillary dysentery ဆိုတာဒီ bacteria ပိုးကြောင့်ဖြစ်တာပေါ့အဲဒါဆိုတော့ဖျားတယ်အဖျားလဲကြီးလေးရှိတယ်ပြီးလို့ရှိရင်အဲဝင်းသွားတဲ့အချိန်လဲပိုများတယ်ဝင်းရဲ့ပမာဏလဲနည်းတယ်တွေးလဲပိုများများပါတတ်ပါတယ်ဒီအမီးဘာဝင်းကြိုက်ပိုးကြောင့်ဆိုတဲ့ကပ်ပါပိုးတစ်မျိုးကြောင့်ဖြစ်တာဆိုတော့သွားတဲ့တင်ရသလောက်မများဘူးဝင်းကြိုက်တဲ့လက္ခဏာတွေခုနပြောတဲ့လက္ခဏာတွေတော့ရှိတယ်အဖျားလည်းသိရှိလည်းမရှိပါဘူးတခါလေးကြလဲဒီနှမျိုးခွဲကြလို့ခဲ့ရင်တော့လေနှမျိုးသလုံးအတွက်ကုသမှုကိုပေးရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီခွဲခွဲကြကြတိပြီးတော့ဖြစ်ဖြစ်နှမျိုးလုံးဒီတိပြီးတော့ဖြစ်ဖြစ်ဆရာကုသတဲ့အခါမှာရောဒီကုသနိုင်တဲ့အနေအထားကဘယ်လိုအနေအထားရှိလဲဆရာကြီ
းကုသတာနှစ်ခုလုံးကကုသလို့ရပါတယ်ဥပမာဘက်တီးရီးယားပိုးကြောင့်ဖြစ်တာဆိုတော့အပရိဇီဝစီရီပီရပေါ့နော်အဲတကဘာကျမကြီးဖွဲ့လို့ပါလို့သတ်မှတ်ထားတဲ့ဘာဒီဘာဒီသုံးနည်းနဲ့ဆိုသတ်မှတ်ထားတာရှိပါတယ်ကျွန်တော်အဲ့တိုင်းပေးပါတယ်နောက်ပြီးတော့ကြလို့ရှင်တော့အမီးဘာဆိုရင်တော့လေဒီကုသမှုအဓိကတော့ဒီမက်ထရိုနိုက်တဆိုးပေါ့ဗျာတော်တော်များများသိကြပါတယ်မက်ထရိုပီးရတယ်တော့မက်ထရိုနဲ့မှမရတဲ့ဟာဆိုလို့ရှင်တော့လေဒီပြင်စီရီပေါ့ဒီမှာဒီပြင်စီတီနီတဆိုးတို့ပြီးလို့ရှိရင်ဒီဝင်းရဲ့ဦးနိုင်ရံထဲမှာစိတ်ဝင်နေတဲ့အမီးဘာပုံမျိုးကြတခါလေးကြလဲဒီပြင်စီရီပေးရပါလေ။ဥမာ dialogue snap furor rate ပေါ့နော်။ဒါတွေကစီရီလဲတော်တော်လေးရှားတယ်။ metro ကတော့ပေါ်တာပေါ့နော်။အဲ့လိုမျိုးပေးရပါလား
။ဟုတ်ကဲ့ဆရာ။အဲ့တော့တကယ်လို့ဒီအချိန်မီမသိရှိလို့မကုသနိုင်ခဲ့ရင်ဆရာကြီးနောက်ဆက်တွဲဆိုကြတွေရောစွန့်ရဆရာတွေဘာတွေဖြစ်နိုင်လဲဆရာကြီ
း။နောက်ဆက်တွဲဆိုကြတွေရှိတာပေါ့နော်။ဆိုလိုတာဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်းကြိုက်ယောဂါဆိုရင်အဲဒီကုလုံးပြန်ပြီးတော့သွေးစိတ်ပြတ်သွားနိုင်တယ်နော်ဒီဖျားလဲကြီးနိုင်တယ်နော်အတက်အနေလဲပေးနိုင်တယ်ပေါ့နော်ဒါပေမဲ့ကုကက်မှာတော့အတက်အနေပေးတာမရှိသလောက်ပါပဲဘာလို့ဆိုကျွန်တော်တို့ကပိုးသက်စေပေးနိုင်တာအောင်နော်ပိုးသက်စေပရိစီဝါစေနဲ့စောစီကုနိုင်တော့နောက်ဒီဝင်းပြဲဝင်းလျှော့ယောဂတွေထုံးစံတိုင်းအရေခန်းချောက်မှုကိုကုရမှာပေါ့နော်ဒါစာရေးတောင်းရမယ်နော်လိုအပ်လို့ရှိရင်ကြောစေးရေဒါစာရေးသုံးရတယ်ပေါ့နော်ကလေးကြလို့ရှိရင်ဆချာဘဘဒီဘက်တီးရဝင်းကပ်ဖို့ဖြစ်ပြီးကြောက်ကထိခိုက်တာဖြစ်တတ်ပါလားအဲ့ဒါတော့ကလေးတွေမှာတွေ့နိုင်တယ်ပေါ့ကြောက်ကရုတ်တရက်အလုံးမလုပ်ဘူးပေါ့နော်အဲ့ဒါလည်းတွေးမှလည်းပြောင်းလဲမှုဖြစ်တယ်ပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဒီကြောက်ကယောဂအနေနဲ့ကုရတယ်ဒါတော့ဖြစ်တော့ဖြစ်ခဲ့တယ်သို့တော်သတိထားကြည့်နေရတယ်ပေါ့အမီးဘာဝင်းကပ်ဖို့ကတော့ဟိုးရင်ခက်ကတော့အမီးဘာဝင်းကပ်ဖို့ကနေတော့ဥရေကနေပြီးတော့အသေးကိုပြန်နာလို့အောင်နောက်တို့နော်ရောက်တာလို့ဆိုတာကျွန်တော်တို့ဆေးကြောင်းသားဘဝလုံးခဲ့တဲ့နှစ်40 50တော့ခဏခဏတွေးပါအခုနောက်ပိုင်းကတော့မတွေးသလောက်ပါပဲဘာလို့ဆိုထိရောက်တဲ့ကုသမှုကရှိနေပေါ့နော်ရှိနေတဲ့အတွက်ကြောင့်အဲ့တော့ဒီပြင်ကလည်းဘာလို့ဆိုလို့ကျွန်တော်တို့ကလေးငယ်လေးတွေမှာဝင်းထဲမှာတွေးပါလို့ရှိရင်ဝင်းကြိုက်တာဖြင့်ဦးစွတ်တာလို့ခေါ်တော့ပါနော်ဦးကရှင်းနေနောက်နဲ့စွတ်သွားလို့ရှိရင်ဒီ interception လို့ခေါ်ပါတယ်အဲ့ဒါကြလဲဘိုင်လဲနာတယ်ဝင်းသွားရင်သေးပါတယ်ဒီလိုဖြစ်နေတယ်အဲ့ဒါကြတော့ကျွန်တော်ကဆေးတက်မှန်နဲ့ကုရင်ကုခွဲဆဲရင်ကုဆိုတော့ခွဲဆဲရင်ဖို့လိုရင်လိုတယ်ပေါ့နော်အဲ့တော့လဲအဲ့နှစ်ခုတွေလဲအဲ့ဒါနဲ့ဝင်းကြိုက်တာလဲခွဲခြားသီးဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဆေးတောက်တာမပြတ်လို့နောက်တစ်ခေါက်ပြန်ဖြစ်တာမျိုးရောရှိနေလားဆရာကြီ
းအဲ့ဒါတော့ဖြစ်နိုင်ပါတယ်အထူးသဖြင့်မိဘဝင်းကြိုက်ပိုးကြောင့်ဆိုရင်ဒီဆေးကိုဆေးပတ်လဲအောင်တောက်ရင်တော့ပြန်ဖြစ်နိုင်တယ်ပေါ့နော်ဒီနာရာရှိဝင်းကြိုက်ယောဂလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်းကြိုက်ယောဂမှာတော့လာလာရှိဖြစ်တာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။ကျမရေးအတွက်ဆောင်းရရှောင်းရံတွေရာသီအချိန်ခါလိုက်ဒီဥဆိုင်နေထိုင်ရမယ့်လိုအပ်ချက်တွေအဖြစ်များတဲ့ကျမရေးဆိုင်ရာပြဿနာမျိုးမျိုးအတွက်အကြံပြုချက်စတဲ့ကျမရေးနဲ့ပတ်သက်တဲ့အကြောင်းအရာမျိုးစုံကို VOA Internet ဆာမျက်နှာ bami.voanews.com မှာနားဆင်နိုင်ပါတယ်ရှင်။
တော်ရရှင်များရှင်ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှန်းကျောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဗားရီများဆောင်ကျင်းပေးမှာပါလေမြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ FIFA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြန်မာအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 7392-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါရယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂလီရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဖြစ်ရှင်းရမယ့်ကိစ္စသာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရရှင
်။လွန်ခဲ့တဲ့အနှစ်40ဒီပါဖြစ်တဲ့1988တွေရာသီရခိုင်ပြည်နယ်မြောက်ပိုင်းမှာမှတ်ပုံတင်စစ်ဆေးတဲ့အခါကြောက်လန့်ပြီးဘင်္ဂလီရိုဟင်ဂျာ2သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်ခိုလုံကြပါတယ်ကိုလွန်သူဥယျာဉ်များလွန်းတဲ့အတွက်အတော်လေးအုပ်အော်တောင်းတင်းဖြစ်သွားပါတယ်။အစိုးရကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကိုရိုင်ဒါကာကိုတွားပြီးရိုဟင်ဂျာပြန်ခေါ်ရေးသဘောတူချက်ကိုလက်မှတ်ထိုးပါတယ်။အဲဒီတော့ကတော့ဘင်္ဂလီရိုဟင်ဂျာကိစ္စဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံလူဝင်မှုပြဿနာအဆင့်ပဲရှိပါတယ်။စစ်အစိုးရပြိနေချိန်မှာရိုဟင်ဂျာလက်နက်ကင်လှုပ်ရှားမှုပြန်လည်ပေါ်ထွက်လာပြီးအစိုးရတပ်နဲ့ထိတိုက်တွေ့ကြပါတယ်။အစိုးရတပ်ရဲ့တံပြန်စစ်ဆင်ရေးကြောင့်ဘင်္ဂလီရိုဟင်ဂျာအများအပြားဘင်္ဂလားဒေ့ရှ်မှာခိုလုံကြပြန်ပါတယ်။မလေးရှားနဲ့အရှေ့အလယ်ပိုင်းဒေသအထိရောက်သွားလူတွေလည်းရှိပါတယ်။ကိုယ်ခွေတဲ့ဘာသာနဲ့ယဉ်ကျေးမှုတူပေမဲ့ဘင်္ဂလီရိုဟင်ဂျာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံလိုပါဘူး။နိုင်ငံသားတွေပြည်ပထွက်တာကိုပဲအားပေးပါတယ
်။ဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160ကျော်ရှိပြီးတစ်နှစ်နှစ်သန်းလုံးနဲ့ကလေးအများဆုံးမွေးရာဒေသဖြစ်တဲ့အတွက်လူနေထူထပ်ပြီးဆင်းရဲနွမ်းပါကြပါလေအလုရှားပါမှုကြောင့်အရှိလေပိုင်းနဲ့အရှိတောင်အရှောက်ကိုထွက်ခွာပြီးအလုကျန်းလုတာများပါတယ်ဘင်္ဂလီမွတ်စလင်လက်ဝင်လာမှာကိုဟန်ထားတဲ့အနေနဲ့ရှစ်ပေမြင့်တဲ့တန်ဆူကျိုးတိုင်းကိုနေဆက်မှာအိန္ဒိယအစိုးရကစောက်ထားပါတယ်မြန်မာကလည်းဘင်္ဂလားဒေ့ရှ်နေဆက်မှာခြံစည်းရိုးစောက်နေတာ2009ခရဲကဖြစ်လို့မိုင်း100ကျော်တန်ဆူကျိုးတိုင်းတိစောက်ပြီးကြောင်းသိရပါတယ်ဒါပေမဲ့ဆင်းရဲတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနိုင်ငံသားကိုနှီးမျိုးစုံနဲ့ထွက်ခွာနေကြဆဲဖြစ်လို့လှေစီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရောထွေပြီးပြည်ပရောက်ဖို့ကြိုးစားသူလည်းရှိပါတယ
်။ဘင်္ဂလီရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာခိုလုံနေအကြောင်းအစိုးရခန်းစားအမျိုးမျိုးရေးသားထုတ်ဝေကြပြီးမြင်ဘင်္ဂလားဒေ့ရှ်အစိုးရကတော့2014မတ်လကမှ policy စာရန်ထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဝင်ရောက်နေထိုင်သူဘင်္ဂလီရိုဟင်ဂျာ3သိန်းနဲ့9သိန်းကြားရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီလူတွေကိုစီးရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ရည်ရွယ်ပါတယ်။ဘင်္ဂလားပင်လယ်ကွေ့ကတန်ကန်ကြားကျွန်းပေါ်မှာဘင်္ဂလီရိုဟင်ဂျာတွေကိုနေရာချထားမယ်စီမံကိန်းကိုကူညီကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကကုလသမဂ္ဂအဖွဲ့အစည်းနဲ့တန်တမာမစ်ရှင်60လောက်ကိုမကြာမီကမြစ်တာရက်ခံထားပါတယ်။ဘင်္ဂလီရိုဟင်ဂျာဟာဘင်္ဂလားဒေ့ရှ်ဒုအဖွဲ့အစည်းမှာဝင်ဆက်ပြီးမြင်ဘင်္ဂလားဒေ့ရှ်အစိုးရကတော့နိုင်ငံသားအဖြစ်သတ်မှတ်ဖို့စိတ်မကူးပါဘူး။
ဘင်္ဂလားပင်လယ်ကွေ့9နိုင်ငံဥဆောင်မှုအစီအစဉ်မှာရောတရုတ်ဥဆောင်တဲ့4နိုင်ငံစီးပွားရေးဇင်းကြံမှာရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ပါဝင်ကြပြီးဒေသဆိုင်ရာကိစ္စမှာအဆင်ပြေအောင်ကြိုးပမ်းကြပုံရပါတယ်။ဒါပေမဲ့မြန်မာဘင်္ဂလားဒေ့ရှ်2နိုင်ငံနယ်စပ်ကိုကြီးကြပ်တဲ့ဘက်မှာအားနည်းနေပုံရပါတယ်။နယ်စပ်ဟာလက်နက်ကိုင်အကြမ်းဖက်သမားခိုးလုံရာဖြစ်နေတာကြားပါပြီ။ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ပိုင်းလက်နက်ခဲယမ်းအများအပြားကိုဘင်္ဂလားဒေ့ရှ်အစိုးရတပ်က2005မှာဖမ်းဆီးနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကမွတ်စလင်လက်နက်ကိုင်တစုမောင်းတော်ရဲစခန်းကိုဝင်တိုက်တာကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသဟာအကြမ်းဖက်သမားကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်။လက်နက်ကိုင်ပြည်ပကဟာပြည်တနာကိုတဆိုးရှိစေပါတယ်။
Bangladesh မှာလည်းလွန်ခဲ့တဲ့နှစ်က IS Islamic State Islam အကြမ်းဖက်အဖွဲ့ကဘုံးကွဲတိုက်ခိုက်တာတွေလုပ်လာပါလေ။ဒါကြောင့် IS အဖွဲ့ကွဲ Al Qaeda အဖွဲ့ကွဲနဲ့ဒေသခံအကြမ်းဖက်တမာစသဖြင့်အမျိုးမျိုးရှိလာတာတွေ့ရပါလေ။ Rohingya ဒုက္ခတွေပြဿနာကိုအကြောင်းပြပြီးအမျိုးမျိုးအကြမ်းဖက်ပြန်နိုင်ပါလေ။ရေရှည်နိုင်ငံကြီးလက်စင်မရှိဘဲစစ်အာဏာဖိနှိပ်တာအခြေအနေကိုပိုပြီးဆိုးဝါးစေပါလေ။NLD အစိုးရဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုမနစ်ကမှဖွဲ့စည်းတာဖြစ်လို့အချိန်ယူရအောင်မှဖြစ်ပါတယ်။ဒီတော့တွင်ဘင်္ဂလီရိုဟင်ဂျာပြဿနာကိုကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအရတားအဖွဲ့အစည်းတွေကဘင်္ဂလားဒေ့အစိုးရကိုတိုက်တွန်းသင့်တယ်လို့အိန္ဒိယနာတက္ကသိုလ်ပမောက္ခဆူမစ်ဂွန်ဂလီကအကြံပေးထားပါတယ်။ဝင်လာတဲ့ရိုဟင်ဂျာတွေကိုဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်ကမှတ်ပုံတင်မယ်ဆိုရင်အကြမ်းဖက်တမားလူစုနဲ့ခွဲခြားနိုင်မှာမို့လောက်ရခံရတာပိုပြီးအဆင်ပြေမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဟာလွတ်လပ်ရေးရကတဲ့ကအပြည်ပြည်ဆိုင်ရာအကူအညီမျိုးစုံကိုလက်ခံခဲ့တာမို့ရိုဟင်ဂျာကိစ္စမှာကူညီဖို့ကိုကျင့်တရားအရာတာဝန်အရှိဆုံးဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုခုလိုကြာသာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့ကြာသာပရိနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတည်းသောလမ်းကြောင်းဟာ20ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်က69နှစ်မြောက်ချင်းအမျိုးသားနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာကျောင်းသူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကာမောင်လို့ကားဆရာအပါဝင်ကျောင်းသူကျောင်းသားအများပြားသိဆုံးတန်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ကစစ်ပီးဒုက္ခတွေအရေးကိစ္စနဲ့ပတ်သက်လို့ဗြိတိန်နဲ့အမေရိကန်တပ်အမတ်တွေအနေနဲ့အကူအညီတွေဆက်လက်ပေးဆောင်သွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ20ရက်နေ့ကကြာရောက်တဲ့69နှစ်မြောက်ချင်းအမျိုးသားနေ့အခမ်းအနားကိုချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင်းပပြုလုပ်ခဲ့ကြပြီးနိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်တို့တက်ရောက်ခဲ့ကြပါတယ်ချင်းအမျိုးသားနေ့အခမ်းအနားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတီးသောလမ်းကြောင်းဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမင်ကွန်းပြောကြားခဲ့ပါတယ်ဒါအပြင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံအောင်မြင်နိုင်ရေးနဲ့တိုင်းရင်းသားများလိုလားတောင့်တနေတဲ့ဒန်းတူရေးကိုပိုင်ပြဋ္ဌာန်းချက်ကိုအမခံပေးနိုင်မဲ့ဖက်ဒရယ်စနစ်ထွက်ပေါ်လာရေးပြည်ထောင်စုညွန်မှန်းချက်ပြည့်ဝအောင်မြင်ရေးကြိုးပမ်းဆောင်ရွက်ရာမှာချင်းပြည်နယ်အတွင်းတိုင်းရင်းသားပြည်သူတွေအားလုံးကလည်းစည်းလုံးညီညွတ်စွာဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့တမတကနေတိုက်တွန်းပြောဆိုခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းမန်ကန်မြို့နယ်ဟန်ကန်ကျေးရွာဦးစုကအစိုးရစစ်ဆန်မွေးပွဲဖြေဆိုမဲ့ကျောင်းလူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားသိမ်းမှောက်လို့ကားဆရာပါဝင်ကျောင်းလူကျောင်းသား9ဦးသေဆုံးပြီးတော့18ဦးတန်ရန်ရရှိခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမိုင်းကင်မြို့မြောက်ဘက်ဟန်ငိုင်းနဲ့ပန်ကေတုကျမ်းမှာဒေါ်လာကြီးကားမှောက်လို့တေကြီးတန်ရန်ရရှိခဲ့တာပါ။တန်ရန်ပြင်းထန်ပြီးတောင်ကြီးမြို့ဆက်ဆံထုံးစေယုံကိုပို့ဆောင်ကူတာထားရသူចောင်းသား၄ဦးနဲ့က2ဦးဟာအခြေအနေစိုးရိမ်နေရပြီးမန္တလေးစေယုံကိုထပ်မံပို့ဆောင်ထားရပြီးဖြစ်ပါတယ်။ထိခိုက်တန်ရန်ရရှိသူတွေကိုရှမ်းမြင်းနယ်အစိုးရဝန်ကြီးချုပ်နဲ့အဖွဲ့ကလာရောက်ကြည့်ရှုခဲ့ပြီးဒေသုံးသူတွေအတွက်ကူညီထောက်ပံ့မှုတွေပေးခဲ့တယ်လို့တန်ရန်ရចောင်းသားတွေအတွက်စံမွေးပွဲဖြေဆိုနိုင်ဖို့အတွက်စီစဉ်ပေးသွားမယ်လို့စီမံစည်းပွားဝန်ကြီးဦးစိုးညွန့်လွင်ကပြောပါရယ်။ဒါပြင်လမ်းမနှစ်မှာစာစစ်ဌာနတွေကိုတိုးချဲ့သွားမယ်လို့လဲဝန်ကြီးဦးစိုးညွတ်လွင်ကပြောပါရယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yahili ဟာ9ရက်ကြာခရီးစဉ်အဖြစ် Bangladesh နိုင်ငံ Dhaka မြို့ကိုရောက်ရှိလာပြီးမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဘင်္ဂလီတွေအရေးနဲ့ပတ်သက်လို့ Bangladesh နိုင်ငံခြားရေးဝန်ကြီး AH Muhammad Ali နဲ့ဆွေးနွေးခဲ့ပါရယ်။ 2016ခုနှစ်အောက်တိုဘာလ9ရက်နေ့ကမောင်တောခရိုင်မှာနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်ဘင်္ဂလားဘက်မှာမြန်မာနိုင်ငံကမွတ်စလင်စုစုပေါင်း4သိန်းခန့်ရှိနေတယ်လို့ဘင်္ဂလားဒက်ရှ်ဘက်ကပြောဆိုထားပါတယ်။ရန်ဟီလီဟာသူ့ရဲ့ခရီးစဉ်အတွင်ဘင်္ဂလားမြန်မာနယ်စပ်ကော့ဘဇာခရိုင်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။Miss Yahili ဟာလွန်ခဲ့တဲ့လကတည်းက12ရက်ကြာခရီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ပြီးသူ့ရဲ့ခရီးစဉ်တွေမှာတွေ့ရှိချက်တွေကိုမတ်လမှာကုလသမဂ္ဂလူအခွင့်ရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်
။ကချင်ပြည်နယ်မှာတော့ပိတ်ပင်သားစည်းမှုတွေရာကကချင်မျိုးရမ်းညီလာခံကို February 16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာမြို့ကြီးနားမြို့စီတာပူရက်ကွက်မနောကွင်းကြီးမှာပြုလုပ်နိုင်ခဲ့တယ်လို့ပွဲဥဆောင်သူတွေကပြောပါတယ်။ညီလာခံပြုလုပ်ခဲ့တဲ့မနောကွင်းမှာအစိုးရရဲဝတ်စုံနဲ့အယောက်30ထက်မနည်းလုံခြုံရေးယူစောင့်ကြည့်မှုတွေကြားကလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒီညီလာခံမတိုင်ခင်ကကချင်မျိုးရမ်းညီလာခံဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်ဖို့ကိုအစိုးရအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်23ရာစုပင်လုံညီလာခံကချင်မျိုးရမ်းများအကျိုးသိမ့်ဆုံးပွဲဆိုပြီးပြောင်းလဲခဲ့ရတယ်လို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။သုံးရကြာဆွေးနွေးခဲ့တဲ့ညီလာခံမှာပင်လုံညီလာခံတက်ရောက်ဖို့အတွက်ကုစလေအရောက်တရာကိုရွေးချယ်နိုင်ခဲ့တယ်လို့ကချင်မျိုးရမ်းများနဲ့ပတ်သက်တဲ့ခွေရီနေမြေကိစ္စတွေပါဝင်အချက်18ချက်သဘောတူညီမှုတွေရရှိခဲ့တဲ့အတွက်ညီလာခံရဲ့အောင်မြင်မှုဖြစ်တယ်လို့တက်ရောက်ခဲ့တဲ့ကချင်မျိုးရမ်းဖွဲ့ဦးတန်ခွန်းကပြောပါတယ်။ဒီညီလာခံမှာကချင်ပြည်နယ်ဒေသသီးသီးကကုစလေတွေအယောက်800ကျော်တက်ရောက်ခဲ့ပါတယ်။
27ပင်လုံပြည်ထောင်စုငင်းချိုင်းရင်ညီလာခံဒုတိယအကြိမ်စတင်ကျင်းပမဲ့ရက်ဟာ KNU ကွန်ဂရက်ကျင်းပတဲ့ရက်နဲ့တိုက်ဆိုင်ခဲ့ရင် KNU ဘက်ကနေညီလာခံကိုတက်ရောက်ဖြစ်မှာမဟုတ်ဘူးလို့ KNU တွဲဖက်တွေ့တွေ့တွင်ရင်မှုနဲ့ဘဒူမမ်းမမ်းမန်းကပြောပါတယ်။16ကြိမ်မြောက် KNU ကွန်ဂရက်ကို2016နိုဝင်ဘာလကလေးကကျင်းပဖို့စီစဉ်ထားပေမဲ့လည်းငင်းချိုင်းရင်လုပ်ငန်းစဉ်ကြောင့်မအားတဲ့အတွက်2019 March 14ရက်နေ့မှာပြောင်းရွှေ့လိုက်ပြီးအဲ့ဒီပြောင်းရွှေ့လိုက်တဲ့ရက်အတိုင်းဆက်လက်ကျင်းပသွားမယ်လို့ KNU ဘဟုအလုပ်မှုဆောင်ကော်မတီကဆုံးဖြတ်ထားပါတယ်။16တိမ်မြောက် KNU ကွန်ဂရက်ကို March 14ရက်နေ့ကစပြီး3ပတ်တိုင်တိုင်ကျင်းပသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆက်လက်ကူညီသွားမယ်လို့ဗြိတိန်သံမတ်အန်ဒူပရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်နဲ့အဖွဲ့တို့ဟာကချင်နစ်ချင်းခရိုင်အဖွဲ့ချုပ် KBC နဲ့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့ပါတယ်။ဒါအပြင်ပြစ်ခတ်ရစေးရေးနဲ့ငင်းချင်းကြီးကိစ္စရက်တွေမှာအကြံပြုဆွေးနွေးခဲ့တယ်လို့လည်းကချင်ငင်းချင်းကြီးတာဝန်ရှိသူတွေကပြောပါတယ်။အမီရဲ့စူးစီးချက်ကိုတော့နိုင်ကိုအင်ကနေတင်ဆက်ထားပါတယ်။
ဒီတိချာတမ်းမှာအန်ဒရူးပက်ထရစ်နဲ့အမေရိကန်တမ်းမှာစကော့မာရှယ်တို့ဖွဲ့အနေနဲ့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုခဲ့ကြောင်း KBC ရဲ့သွေတွေတွင်းမှုတိုက်ခတ်တော်ရဆရာတော်ဒေါက်တာခလန်ဆန်ဆွန်ကပြောပါတယ
်။သူတို့ကဒုက္ခသည်တွေရဲ့လိုအပ်မှုကိုတော့အမြဲတမ်းကူညီနေမယ်လို့တော့သူတို့ပြောသွားပါတယ်။ကူညီတဲ့အစီအစဉ်ကတော့ဆက်လက်ပြီးမှသူတို့လှုပ်ဆောင်သွားမယ်လို့ပြောတယ်အဲ့ဒါတော့
လက်ရှိအနေအထားမှာကချင်စစ်ရှောင်ဒုက္ခသည်တွေရိခါဖျားသောက်ခံရတဲ့အနေအထားနဲ့တွေ့ကြုံနေရကြောင်းစစ်ရှောင်တွေလည်းဆက်လက်တိုးပွားလာကြောင်းစစ်ဖေးရှောင်စခန်းတွေကိုရိခါတွားရောက်ပန့်ပိုးစဉ်အစိုးရအနာပိုင်ဒီဘက်ကလုံခြုံရေးကြောင်းပြပြီးပိတ်ပင်နေတဲ့ကိစ္စတွေကြုံတွေ့နေရကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ်ကတင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာခလန်ဆန်းစွန်ကပြောပါတယ်။ပြည်တွင်းငင်းချမ်းရေးကိစ္စအပြင်အစိုးရသက်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးပြင်ကချင်ပြည်နယ်သွင်းမကြာမီလာရောက်မဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးဒေသခံတွေရဲ့ပပိုးမှုကူညီမှုတွေအဓိကလိုအပ်ကြောင်းပြောဆိုခဲ့တယ်လို့လည်းဒေါက်တာခလန်ဆန်းစွန်ကဆက်ပြောပါတယ်။
လက်သတိရစုပင်လုံးညီလာခံအကြောင်းနေပါတယ်စပြည်မှာဒီငင်းချမ်းရေးကိုဆက်လက်အကောင့်ထပ်ဖို့ပေါ့အဓိကတော့ဒီအောင်ဆန်းစုကြည်လာရောက်တဲ့အချိန်မှာပြည်သူတွေရဲ့ပံ့ပိုးမှုလိုအပ်တယ်ဆိုတဲ့အကြောင်းရယ်ဒီမြန်မာပြည်မှာဒီမိုကရေစီပြည်ပြင်ရေးအတွက်အလုံးပါဝင်ရမယ်ဆိုတဲ့အကြောင်းအဲ့ဒါတွေပေါ့
ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုဖေဖော်ဝါရီလဒုတိယပတ်မှာရောက်ရှိနေတဲ့ဗြိတိသျှတမတ်အန်ဒရူးပက်ထရစ်နဲ့အမေရိကန်တမတ်စကော့မာရှယ်တို့ဖွဲ့ဟာမြစ်ကြီးနားမြို့မှာရှိတဲ့အရက်ဖက်လူမှုဖွဲ့စည်းတွေဘာသာရေးဖွဲ့စည်းတွေကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့PCG တို့နဲ့တွေ့ဆုံပြီးငင်းချမ်းရေးစစ်ဘေးဒုက္ခသည်အရေးကိုအဓိကသာဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရသက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြကြံပေးသွားမယ်လို့လည်းတာမတွေကနေပြောဆိုခဲ့တယ်လို့ PCG ကငင်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကပြောပါတယ
်။ငင်းချမ်းရေးဖြစ်စဉ်ကယုံကြည်မှုအပြည့်ပြားသွားတာဒီတိုက်ပွဲကြောင့်ဖြစ်သွားတယ်။တိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါငင်းချမ်းရေးဆက်တိုးစရာအကြောင်းရှိတဲ့အနေအထားမျိုးကိုလူတို့ကတင်ပြကြတာပေါ့နော်။အဲသူတို့ကလည်းအဲ့ဒါစစ်ပွဲတွေမဖြစ်အောင်သူတို့ကလည်းကြိုးပမ်းတဲ့အကြံပေးပေးမယ်ဆိုတာလည်းတော့သူတို့ပြောပါတယ
်။နိုင်ငံသားမတ်တို့ရဲ့နှစ်ရက်ကြာကချင်ပြည်နယ်ခီးစဉ်တွင်ပြည်ထိုင်တဲ့အမေရိကန်တို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးဖြစ်စဉ်အပေါ်အမြဲတမ်းရပ်တည်ပြီးထောက်ခံသွားမယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ဆက်ပြီးတော့ NLD အစိုးရတဲ့လက်ထက်မှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအနက်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာရာထူးကနေပထမဦးဆုံးနှုတ်ထွက်လိုက်ပါတယ်ဒီလိုနှုတ်ထွက်လိုက်တာဟာလည်း NLD ဌာနချုပ်ရဲ့ဖိအားပေးမှုလို့လည်းပြောဆိုမှုတွေရှိနေပါတယ်မြင်းရင်စနိုင်းကလည်းစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမိမိသဘောဆန္ဒအရဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ဖို့နိုင်ငံတော်တမနာထံစာတင်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်
။ကျွန်တော်ပြည်နယ်ဝန်ကြီးချုပ်ကတော့ဟလာပေါ်ချုပ်ခြေခံဥပဒေနဲ့အညီတော့ကျွန်တော်တိုင်းဒေသကြီးပြည်နယ်ဆိုရအဖွဲ့ဥပဒေနဲ့အညီပေါ့နော်ကျွန်တော်နိုင်ငံတော်တမနာထံကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်တင်ပြပြီးဖြစ်ကြောင်း
ဝန်ကြီးချုပ်ရာသူကနေနှောက်ထွက်ဖို့ဆုံးဖြတ်တာဟာအထက်ရပြည်အပမှုတွေပါတယ်လို့တန်လွင်တရာချောင်းဆောင်ကိစ္စကြောင့်အပါဝင်အကြောင်းအရာဆုံးလာတဲ့သဘောမျိုးဖြစ်သွားတယ်လို့ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်
။အားလုံးကျွန်တော်နည်းနည်းလေးကိုးကားလေးတော့ပြောပြပါမယ်နော်။88ဒေါ်လာနဲ့ပြန်ဆုံပေးမယ်နော်။88ဒေါ်လာဖုံးမော့လုတ်ကြံခံရတာအဓိကအကြောင်းရင်းဖြစ်သွားတယ်။ကျန်တဲ့ဟာအကြောင်းချက်လေးရှိခဲ့တာပဲနော်။အဲ့လိုမျိုးဒါလည်းဒီမှာအားလုံးဆုံလာတဲ့သဘောရှိလာပါမယ်နော်။ဒါလည်းပတ်သက်ပါ
ဝန်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာဘာတီတွင်းကဖိအားပေးမှုတွေကြောင့်ဖြစ်နိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျာ။သူ
ရင်းဆိုင်ကျုပ်သိနေရတဲ့ဒီဖိအားပေးမှုတွေကလည်းများတယ်။သူ့ကိုလည်းဒီသူ့ရဲ့ပါတီဆိုင်အစိုးရကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်။စစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလိုညဝင်းတော့လည်းပြောတာမျိုးတော့ဒါကျွန်တော်တို့ကကြားသိရတယ်။သူ့ကလည်းဆိုတော့လိုက်ပြီးဆွာနေပဲအားကြီးကိုရှင်းဖြစ်နိုင်ကြီးပေါ့နော်
။ဝန်ကြီးချုပ်ဦးမင်းမင်းဦးဟာတန်ကြားခံထားရမှုတွေရှိနေတာကြောင့် NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဥညာဝဲအဖွဲ့ကောင်းဆောင်ဖြစ်နေပါဝင်တဲ့လေလာတုံးတရေးအဖွဲ့ကနေစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စစ်ဆေးတွေ့ရှိချက်တွေအရဦးမင်းမင်းဦးမှာအပြစ်ရှိတယ်ဆိုပြီးလေလာတုံးတရေးအဖွဲ့ကပြောထားပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနှုတ်ထွက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်ထုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်ဖို့သမ္မတကိုစီရင်တင်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတရင်ထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင်းပပြုလုပ်ခဲ့တဲ့69နှစ်မြောက်ချင်းအမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြည်ထနာကိုဆွေးနွေးညှိနှိုင်းအဖြေရှာဖို့တခုတီးသောလမ်းကြောင်းဟာ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောကြားခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လှည့်ချင်းပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 32.50 တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6:00 နာရီကနေ 9:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 32.40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ဆုံးသက်ပါတော့မရှင်။အခုညပဲ့အစီအစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်။
အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ Iraq လူမျိုးရေးတပ်ဖွဲ့တွေဟာ IS စစ်သွေးကြော်တွေအခိုင်အမာနေရာယူထားတဲ့မိုဇူးမြို့ရဲ့အဓိကလေဆိပ်ထဲကိုဝင်သွားကြပါပြီ။အလင်းမြန်တုတ်မြန်တိုက်ခတ်ရေးတပ်ဖွဲ့တွေ Federal ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေအပါအဝင်လူမျိုးရေးတပ်ဖွဲ့တွေဟာဒီကနေ့စောပိုင်းကလေဆိပ်နဲ့အတူအနီးအနားကစစ်စခန်းတစ်ခုကိုပါထိုးစစ်ဆင်ခဲ့တာပါ။အလင်းမြန်တုတ်မြန်တိုက်ခတ်ရေးတပ်ဖွဲ့တွေနဲ့ Federal ရဲတပ်ဖွဲ့ဟာမိုဇူးလေဆိပ်ကိုလုံးဝထိန်းချုပ်လိုက်ပြီးလို့ Iraq နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာတဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟိုမြို့မှာဒီကနေ့ပေါက်ကွဲမှုတစ်ခုကြောင့်လူ၈ယောက်တဲ့မနေ့တည်ဆုံးပြီးနောက်ထပ်အယောက်20ထိခိုက်ဒဏ်ရာရပါတယ်။လာဟိုမြို့ကဈေးကြီးတဲ့ကုမ္ပဏီစီးတွေရောင်းတဲ့ကုန်တိုက်တစ်ခုမှာပေါက်ကွဲမှုဖြစ်တာပါ။အဲဒီပေါက်ကွဲမှုဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးသံတမန်ဟာဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ဒီကနေ့ဂျနီဗာမှာတွေ့ဆုံပါတယ်။6နှစ်နီးပါးကြာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အုံတရေးနီလန်းရှာနေတာနဲ့အမျှအခုလိုတွေ့ဆုံတာပါ။ဒါ့အပြင်အထူးသံတမန်စတက်ဖန်ဒူမစ္စတရာဟာဆီးရီးယားတိုက်ခိုက်မှုနဲ့လည်းဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ဟာမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့မက္ကဆီကိုအစိုးရဖွဲ့ဝင်တွေကိုဒီကနေ့တွေ့ဆုံမှုရှိပါတယ်။မွေးစေဝါရောင်းဝယ်ရေးကိစ္စ၊ကုန်သွယ်ရေးနဲ့လူမှုကြီးကြပ်ရေးကိစ္စတွေကိုအဓိကဆွေးနွေးမယ်။အစ်စ်မြင့်အစည်းအဝေးတွေထဲအခုတွေ့ဆုံတာဟာပထမဆုံးဖြစ်မယ်လို့ခန့်မှန်းကြပါတယ်။မြောက်ကိုရီးယားနိုင်ငံဟာတိတ်ကိုဆိုးရွားတဲ့အတိုင်းအတာနဲ့ တန်တမန်လှုပ်ထုံးလုံလီယူနဲ့မလျောညီစွာပြောင်းကြကြမလေးရှားနိုင်ငံကိုတိုက်ခါချနေတယ်လို့ဆိုပြီးကန့်ကွက်လာတဲ့ဆောင်ကိုမလေးရှားအာဏာရအမျိုးသားတပ်ဦးညွန်မောင်းပါတီရဲ့လူငယ်အဖွဲ့အဖွဲ့ဝင်တွေကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရင်းကိုဒီကနေ့ပြေးလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖြူတူမေခွဲအကိုကွယ်လွန်သူရဲ့ရုပ်လောင်းကိုလွှဲပြောင်းပေးရေးကိစ္စပေါ်အငင်းပွားနေကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကျင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျော်နာကမင်းစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကို line kilometer 32 40 49ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.